Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2024ခုနှစ်ဇွန်လ18ရက်တနင်္လာနေ့မနက်ခင်း VU Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လင်းနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်။ဒီမှာခင်ဗျူထွေးပါဒီမနက်အစီအစဉ်လေးကိုတင်ဆက်ပေးပါမယ်ရှင်
။ Palestine လူထုအတွက်လူသားချင်းစာနာကူညီမှုလုပ်ငန်းတွေပို့လုံနိုင်ဖို့ကာဇာတောင်ပိုင်းမှာစစ်စင်ရေး7နှစ်ကြာယာယီဆိုင်ငံ့ပေးထားမယ်လို့အစ္စရေးဘက်ကသတင်းတွေနဲ့ကကြေညာပါတယ်။ AA အာရခတပ်တော်အနေနဲ့မောင်တော်မြို့နယ်အနီးစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်မှာဖြစ်လို့မောင်တော်ဒေသခံတွေအနေနဲ့ဂျွန်လ16ရက်နေ့ည9နာရီကစပြီးမြို့ကအမြန်ဆုံးထွက်ခွာကြဖို့ AA ကသတိပေးထုတ်ပြန်ပါတယ်။အာဖဂန်ရေးကုလအစည်းအဝေးကိုတက်ရောက်ဖို့ကိုယ်စားလှယ်အဖွဲ့စီလိုမယ်လို့တာလီဘန်အစိုးရကပြောပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေအပြင်ဒေါန်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးပြည်တွင်းသပိတ်အဖွဲ့တွေဘာတွေလှုပ်ရှားနေကြပါလဲဆိုတာနဲ့သမ္မတတက်တန်နှစ်ချိန်သာထမ်းဆောင်ွင့်ရှိတဲ့အမေရိကန်နိုင်ငံရေးမှာသမ္မတတတိယတက်တန်ရှိလာနိုင်ပါလား Republican သမ္မတလောင်း Trump ကဘာတွေများပြောဆိုနေပါလဲဒီလိုအမေရိကန်နိုင်ငံရေးသတင်းစောင်းပါးကိုလည်းတင်ပြပေးပါမယ်နောက်အပတ်စဉ်တင်ဆက်ပေးနေတဲ့ Democracy ရေးရာဆွေးနွေးကန်ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျဲမှတ်စုများမြန်မာပြည်မှာပင်းစားတဲ့ထူးခြားဆန်းပြသတင်းများစစ်စင်တွေကိုလည်းထုတ်လည်ပေးဦးမှာပါအခုကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုကပြောပြပေးပါမယ်ရှင
်အစိုင်းစာပြတ်တောက်နေတဲ့ပါလက်စတိုင်းလူထုအတွက်လူသားချင်းစာနာမှုကူညီရေးလုပ်ငန်းတွေလုံခြုံမှုတွေဆိုပြီးတော့ဂါဇာတောင်ပိုင်းမှာဟာမတ်စစ်သွေးကြွတွေကိုဘုံကျဲတိုက်ခိုက်နေမှုတွေကို17နာရီကြာယာယီဆိုင်ငံ့ထားပေးမယ်လို့အစ္စရေးဘက်ကတနင်္ဂနွေနေ့မှာကြေညာပါတယ်အကူအညီအဓိကဆဲရရာနေရာဖြစ်တဲ့အစ္စရေးကထိန်းချုပ်ထားတဲ့ Kerem Shalom လမ်းဆောင်ကိုအကူအညီတင်ဆောင်တဲ့ကားတွေဆက်ရောက်နိုင်ဖို့ယာယီအချိန်ပေးထားတာဖြစ်တယ်လို့အစ္စရေးထုတ်ပြန်ချက်မှာဖော်ပြပါရတယ်။အဲဒီနောက်အဲဒီအကူအညီ truck ကားတွေအနေနဲ့အနီးနားဂါဇာမှာရှိတဲ့နေရာအတော်များများကိုအစားအစာနဲ့စေဝါအကူအညီတွေတည်ဆောင်သွားနိုင်မှာဖြစ်တယ်လို့လည်းဆိုပါရတယ်။အစ္စရေးစစ်တပ်ကကြေညာတဲ့အခုဒီ17နာရီကြာယာယီအပြည့်ရမှုဟာ Rafah ဒေသကလမ်း9မိုင်လောက်ထိတည်ရောက်မှုရှိမှာဖြစ်ပေမဲ့လို့ American နဲ့နိုင်ငံတကာကနှိမ့်နှိုင်းပေးနေတဲ့ဂါဇာဒေသပြစ်ခတ်ရစေးရဖို့အတွက်ကတော့တော်လေးကိုလိုအပ်ချက်တွေရှိနေပါသေးတယ်။ဂါဇာဒေသပြစ်ခတ်ရစေးဆိုင်ရာနောက်ဆုံးအဆိုပြုချက်မှာတော့ဂါဇာမှာသတင်း6ပတ်ကြာပြည့်ရပြီးတော့ Hamas ကဖမ်းထားတဲ့ဒဇင်ခံတွေပြန်လွှတ်ဖို့အပြန်အလှန်အဖြစ်တော့ Israel ထောင်တွေက Palestine သားတွေပြန်လွှတ်ပေးဖို့ဖြစ်ပါတယ်။ဒါပေမဲ့လို့အပြည့်ရဆွေးနွေးမှုမှာတိတာထင်ရှားတဲ့ရလဒ်မျိုးတော့မတွေ့ရသေးပါဘူးခင်ဗျာ။ရုရှားနဲ့ညီညီသဘောတူညီချက်လုပ်တဲ့အခါမှာယူကရိန်းနိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်မှုကိုခြေခံပြီးတော့စစ်ပွဲအဆုံးသတ်ရေးဆွေးနွေးပွဲမှာယူကရိန်းနိုင်ငံပါဝင်ဆွေးနွေးဖို့ဆိုတဲ့ထုတ်ပြန်ချက်တရက်ကိုဆွစ်ဇာလန်နိုင်ငံမှာနှစ်ရက်တာကျင်းပနေတဲ့ယူကရိန်းရေးနိုင်ငံတကာညီလာခံမှာပါဝင်သူတော်များများကလက်မှတ်ရေးထိုးကြပါတယ်။ဆွစ်ဇာလန်မှာကျင်းပတဲ့အဲ့ဒီထိပ်သီးအစည်းအဝေးမှာရုရှားကိုဖိတ်ကြားတာမလုပ်တဲ့အတွက်တော့ညီညီရဲ့အတွက်အလားအလာကတော့သိမရှိလာပါဘူး။ရုရှားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကဒီညီလာခံမှာမတက်ရောက်သလိုဘရာဇီးနိုင်ငံကလည်းလေးလာသူအဖြစ်ပဲတက်ရောက်ခဲ့ပါတယ်။နိုင်ငံတကာမှာဂါဇာရေးကိစ္စယူကောက်ပွဲတွေနဲ့တခြားအကြောင်းရပ်တွေကအပြိုင်လွှမ်းမှုနေတဲ့အချိန်မှာပဲယူကရိန်းစစ်ကိုပြန်ပြီးတော့အာရုံပြုတ်မိအောင်လုပ်တဲ့စီဝေးလည်းဖြစ်ပါတယ်။အနောက်နိုင်ငံအများစုနဲ့ဒီအရေးပါတဲ့ဖွံ့ဖြိုးဆဲနိုင်ငံတို့ကကုစလေ100နီးပါးဒီစီဝေးကိုတက်ရောက်ပါတယ်။နျူကလ িয়ার ဘေးကင်းလုံခြုံမှုစစ်လက်အခါဖူလုံရင်းနဲ့အကျဉ်းသားလဲလှယ်ကိစ္စရပ်တွေပါဝင်တဲ့နောက်ဆုံးသဘောတူညီချက်မှာလက်မှတ်မထိုးတဲ့အထက်မှာတော့အိန္ဒိယ၊ဆော်ဒီအာရေဗျနဲ့အရပ်စပေါင်းများပြည်တော်စုတို့ပါကြပါတယ်။အီတလီဦးကြီးချုပ်မယ်လိုနီကတော့ဒီယူကရိန်းနဲ့ရုရှားကြားကွဲလွဲချက်တွေအတော်များများကိုစစ်ဆက်ဖို့ခက်ခဲပေမဲ့ရုရှားနဲ့ညှိနှိုင်းရမှာအနည်းဆုံးသတ်မှတ်ချက်မျိုးထားဖို့တော့တောင်းဆိုပါတယ်။အစည်းအဝေးရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီယူကရိန်းကလင်းငယ်တွေကိုသူတို့ရဲ့မိသားစုတွေစီကိုပြန်ပို့ဖို့တိုက်တွန်းချက်လည်းပါဝင်ပါတယ်ခင်ဗျာ။အီရန်ကျင်းသားလက်လေအစီအစဉ်မှာတော့ EU တန်တမတူဖြစ်တဲ့ Johan Floridus နဲ့နောက်ထပ်ဆွေးနွေးနိုင်ငံသားတဦးစင်းနေကပြန်လွတ်လာပါတယ်။အသက်33နှစ်ရဲ့ Floridus ကကောင်းကင်ဘုံ9ဆင့်ကိုရောက်သွားသလိုသူတိတ်ဝမ်းသာပျော်ရွှင်ရပါတယ်လို့ပြန်လွတ်လွတ်ပြီးခြင်းပဲပြောဆိုခဲ့တာကိုမနေ့ကတနုအနေနဲ့ကဒီ Sweden အစိုးရထုတ်ပြန်တဲ့ video file တစ်ခုမှတွေ့ရပါတယ်။ EFP သတင်းဌာနကလက်ခံရရှိတဲ့အဲ့ဒီ video file ထဲမှာတော့ပြန်လွတ်လာတဲ့ Floridus ကစင်နေမှာပဲအီရန်ကနေပြီးတော့ Sweden ကိုပြန်လေးရင်ပေါ်မှာ Sweden ဝန်ကြီးချုပ် Of Christensen နဲ့ Satellite Sponga တစင်စကားပြောတဲ့အချိန်မှာအခုလိုပြောသွားတာပါ။အခုလိုပြန်လွတ်မဲ့အချိန်ကိုရပ်ပေါင်း800နီးပါးသူစောင့်ခဲ့ရပြီးတော့အခုတော့ပျော်လွန်းလို့ကောင်းကင်ဘုံ9ဆင့်ကိုရောက်နေရတယ်လို့ပါပဲဆိုပြီးတော့တင်စားပြောခဲ့တာပါ Floridus ဟာ2022ခုနှစ်ကအီရန်ကိုအားလိုက်ရခီးသွားခဲ့ရမှာဆွီဒင်ကိုပြန်ကနေအချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်အီရန်ဆွေကသူ့ကိုတည်တံ့ချမှတ်နိုင်တဲ့အထိသေချာမှုနဲ့ဆွဆွဲပြီးတော့ထိန်းသိမ်းထားတာပါ ဂျွန်လ15ရက်နေ့ကတော့ဒီသူနဲ့နောက်ထပ်ဆွီဒင်နိုင်ငံသားတစ်ခုဖြစ်တဲ့ဆိုက်အဇီဇီရူကိုဆွီဒင်နိုင်ငံမှာထောင်ဒဏ်တသက်ချမှတ်ခံထားတဲ့အီရန်ကျင်းသားဟာမစ်နိုရီနဲ့အလဲအလှယ်လုပ်ပြီးတော့ပြန်လွှတ်ပေးခဲ့ပါတယ်။အသက်63နှစ်အရွယ်ဟာမစ်နိုရီကတော့1988ခုနှစ်ကအီရန်ကျင်းထောင်တွင်လူတွေအစုလိုက်တပ်ဖြတ်မှုမှာပေါဝင်မှုနဲ့ဆွီဒင်မှာဖမ်းခံရပြီးတော့2022ခုနှစ်မှာတည်တံချမှတ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် View American တန်ကနေပြီးတော့မနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်အီအရခတ်တတော်အနေနဲ့မောင်းတော်မြို့နယ်အနီးစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်မှာဖြစ်လို့မောင်းတော်ဒေသခံတွေအနေနဲ့ဂျွန်လ16ရက်နေ့ည9နာရီကစပြီးတော့မြို့ကနေအများဆုံးထွက်ခွာဖို့အေအေကသတိပေးထုတ်ပြန်ခဲ့ပါတယ်။မြို့ကထွက်ခွာသူဘယ်သူကိုမဆိုလူသားချင်းစာနာမှုအရအကူအညီတွေပေးဖို့အရေးကြီးတယ်လို့ NUG လူခွင့်ရဝန်ကြီးဦးအောင်မျိုးမင်းက view ကိုပြောပါတယ
်။မောင်းတော်ရဲ့လက်ရှိအခြေအနေကတော့မကြာမီမှာတိတက်ပုံမှုပြီးတော့ပြင်းထန်တဲ့စီးရီးတိတ်တိုက်တွေ့ဆုံမှုတွေဖြစ်လာမယ့်အနေအထားမျိုးရှိပါတယ်။အဲ့လိုမျိုးအခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒေသခံပြည်သူတွေအားလုံးအတွက်အနေရမဖြစ်ဖို့အတွက်ဒါကိုကြိုတင်ပြင်ဆင်တဲ့စီရေးရကျွန်တော်တို့ပြင်ဆင်တဲ့အနေအထားမျိုးဆိုတော့ဒါကိစ္စမရှိနိုင်ပါဘူးဒါပေမဲ့တဦးတစ်ဖွဲ့တည်းကိုပဲဦးတည်ထားတာဒါအပြင်ဒီလိုမျိုးစီရေးရလူအထက်ကြောင့်ပြောင်းရွှေ့တာမဟုတ်ဘဲနဲ့တခြားသောစိုးကျိုးဖြစ်စေနိုင်မဲ့အရာတွေမဖြစ်အောင်ဒါကျွန်တော်တို့တတိထားဖို့တော့လိုအပ်တယ်။ဒါအပြင်ဒီလိုမျိုးကူညီပြီးတော့ဒီလိုအခြေအနေကြောင့်ထွက်ခွာလာတဲ့သူအလုံးကိုဘယ်သူ့ကိုမဆိုကျွန်တော်လူသားချင်းစာနာမှုအကူအညီတွေရတိကျစွာကူညီဆောင်ရွက်ပေးဖို့ဒါတွေကိုလှုပ်ဆောင်ပေးဖို့ကအရေးကြီးလာပါတယ်
။မော်လော့ဒေသမှာဒေသခံရခိုင်လူမျိုးတွေပြင်ရိန်ဂျာမွတ်စလင်တွေပါနေထိုင်ကြတဲ့အတွက်လူခွင့်လှုပ်ရှားသူတွေကြားမှာစိုးရိမ်မှုတွေရှိခဲ့ကြတာပါ။ရွှေဂျာမွတ်စလင်တွေရှိတဲ့ဘူဒီတောင်မြို့ကိုတိမ့်တိုက်ပွဲတုန်းကတော့မြို့ကနေပြီးတော့ကြိုတင်ထွက်ခွာကြဖို့အီအီဘက်ကကြိုတင်သိပေးတာတွေလုပ်ခဲ့တယ်လို့မြို့ကနေရှောင်ထွက်လာသူတွေကိုပါကူညီခဲ့ပါတယ်လို့အီအီတာဝန်ရှိသူတွေက VOA ကိုပြောခဲ့မှုပါတယ်။ဒါပေမဲ့လို့လည်းရွှေဂျာမွတ်စလင်တွေပေါ်မှာလူခွင့်ချိုးဖောက်မှုတွေရှိခဲ့တယ်လို့ဆွတ်ဆဲချက်တွေပေါ်ထွက်ခဲ့ပြီးတော့ဒီပေါ်မှာတော့အီအီဘက်ကမဟုတ်မှန်ဘူးလို့ညှင်းဆိုပါတယ်။တိုက်ပွဲတွေဖြစ်လာချိန်မှာဒေသခံမွတ်စလင်တွေရောရခိုင်ဒေသခံတွေပါထိခိုက်သက်ရောက်မှုရှိခဲ့ပါတယ်ဆိုပြီးတော့အီအီကတုံ့ပြန်ပါတယ်။အရကတ်တတော်အနေနဲ့ရခိုင်မြောက်ပိုင်းထုစစ်ဆရာမှာစစ်ကောင်စီဘက်ကဒေသခံမွတ်စလင်လူငယ်တချို့ကိုစစ်သားစုဆောင်ပြီးတော့တိုက်ပွဲတွေအတွင်းအသုံးပြုတယ်ဆိုပြီးတော့လည်းအေအေဘက်ကပြောပါတယ်လက်ရှိအဖြစ်မောင်းတော်ဒေသအနီးပတ်ဝန်းကျင်ကစစ်ကောင်စီစခန်းအတော်များများကိုအေအေကသိမ်းခဲ့ပြီးတဲ့နောက်မောင်းတော်မြို့ကိုမြို့ပြစစ်ဆင်ရေးအတွက်စစ်ကောင်စီဘက်ကနေပြီးတော့ခန့်စစ်ပြင်ဆင်နေတယ်လို့လည်းသိရပါတယ်ခင်ဗျာထိုင်းနိုင်ငံအနေနဲ့ဒီတရုတ်နဲ့ရုရှားပါဝင်တဲ့ Brexit ငါးနိုင်ငံအဖွဲ့ဝင်ဖြစ်ရေးကိုတွန်းလှုပ်လာပြီးတော့ဒါဟာမှန်ကန်တဲ့ရွေးချယ်မှုဟုတ်ရဲ့လားဆိုတာကိုတော့လိလာသူတွေကတန်တရာရှိနေကြပါတယ်။ Brexit အဖွဲ့ဟာကမ္ဘာငွေကြေးစနစ်ကိုထိစပ်ပြီးတော့ကမ္ဘာငွေကြေးစနစ်ထဲမှာအမေရိကန်ဒေါ်လာသုံးဆွဲမှုမှာတခုခုအစားထိုးဖို့လှူလာနေတာပါ။ကမ္ဘာပံနဲ့နိုင်ငံတကာငွေကြေးကြမ္မာငွေအဖွဲ့တို့နဲ့အပြိုင်ဖွံ့ဖြိုးရေးပံတခုကိုတည်ထောင်ပြီးတော့ကမ္ဘာငွေကြေးစနစ်အပြောင်းလဲလုပ်ဖို့ကြိုးစားနေတာဖြစ်ပါတယ်။Brexit အဖွဲ့ဝင်လျှောက်ထားဖို့အတွက်ထိုင်းဆွေအဖွဲ့ဝင်တွေကပြီးခဲ့တဲ့မေလကုန်မှာဆုံးဖြတ်ခဲ့ပြီးတဲ့နောက်အဖွဲ့ဝင်ဖြည့်ရေးအတွက်အလျင်မြန်တွန်းလှုပ်လာပါတယ်။ရုရှားနိုင်ငံမှာလုပ်ခဲ့တဲ့ Brexit အစည်းအဝေးတစ်ခုကိုထိုင်းနိုင်ငံရဲ့ဂျိုင်းဝန်ကြီးတက်ရောက်ခဲ့ပြီးတော့အဲဒီမှာဒီ Brexit ကိစ္စနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံရဲ့ဂျိုင်းဝန်ကြီးနဲ့ထိုင်းနိုင်ငံရဲ့ဂျိုင်းဝန်ကြီးတို့အပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့ထိုင်းနိုင်ငံရဲ့ဌာနက VOA ကိုပြောပါတယ်။ Brexit မှာဒီအဖွဲ့ဝင်ဖြစ်ပါဝင်ဖို့လူလာရဲဆိုတဲ့ထိုင်းနိုင်ငံဘက်ကတရားဝင်အသိပေးစာကို Brexit ရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့ရုရှားနိုင်ငံရဲ့ဂျိုင်းဝန်ကြီးကိုပြရခဲ့ပြီးတော့ဒါကို Brexit ဘက်ကနေပြီးတော့စဉ်းစားဆောင်ရွက်မယ်လို့မျှော်လင့်တဲ့အကြောင်းလဲ VOA ကိုပြဖို့တဲ့ဒီထိုင်းနိုင်ငံရဲ့ဌာနရဲ့ပြောခွင့်ရသူထုတ်ပြန်ချက်မှာဖော်ပြပါရယ် Brexit အဖွဲ့ဝင်ဖြည့်ရဟာထိုင်းနိုင်ငံရဲ့အမျိုးသားအကျိုးစီးပွားဖြစ်တယ်လို့လည်းထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုခဲ့ပါရယ်ခင်ဗျာအာဖဂန်ရေးကုလသမဂ္ဂအစည်းအဝေးကိုတက်ရောက်ဖို့အတွက်ကုစလေအဖွဲ့ဆင်လို့မယ်ဆိုပြီးတော့တာလီဘန်အစိုးရကပြောလိုက်ပါရယ်ကတ္တာနိုင်ငံမှာဒီဒိုဟာမြို့မှာဂျွန်လ30ရက်နေ့မှာအာဖဂန်ရေးနိုင်ငံတကာညီလာခံကိုကုလသမဂ္ဂက2ရက်ကြာကျင်းပဖို့စီစဉ်ထားတာဖြစ်ပါရယ်အဲ့ဒီစီဝေးဖြစ်လာဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကတနှစ်ကျော်ကြာစီလင်လာတာဖြစ်ပြီးတော့အခုလိုမျိုးနိုင်ငံတကာကုစလေတွေစုံညီမဲ့စီဝေးတက်ကိုတာလီဘန်ဆူရကပထမဆုံးချိန်တက်ရောက်မှာလည်းဖြစ်ပါတယ်။နိုင်ငံတကာအနေနဲ့တာလီဘန်ဆူရနဲ့ထိတွေ့ဆက်ဆံမှုတွေလုပ်တဲ့နေရာမှာစူးစီးညီညွတ်တဲ့ချီးကမ်းမှုဖြစ်လာစီဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကြိုးပမ်းမှုတရားလည်းဖြစ်ပါတယ်။ တတိယကြိမ်ဒူဟာညီလာခံနဲ့ပတ်သက်လို့သူတို့အတွင်းမှာညှိနှိုင်းမှုတွေလုပ်ခဲ့ပြီးတော့ပါဝင်တယောက်ဖို့အတွက်သဘောတူခဲ့ကြတယ်လို့တာလီဘန်ပြောခွင့်ရသူကအာဖဂန်ရုပ်သံဌာနတစ်ခုကိုတင်းနေနေမှာပြောဆိုပါတယ်အာဖဂန်လူထုရဲ့အကျိုးစီးပွားအတွက်ခုလိုဆုံးဖြတ်ရတာဖြစ်ပြီးတော့အာဖဂန်နိုင်ငံအတွင်းမှာယင်းနှိမ့်ညွတ်မှုနဲ့လူသားချင်းစာနာကူညီမှုတွေအတွက်အစည်းအဝေးမှန်သမျှကိုအရေးတကြီးထားပြီးတော့သူတို့ဘက်ကစဉ်းစားသွားမယ်လို့တာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဇွန်လ18ရက်တင်းလာနေမနက်ခင်းထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုသညူကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာအခုအရင်ဆုံးဒီပြည်တွင်းသပိတ်အဖွဲ့တချို့ရဲ့လွတ်လှရှားမှုအကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးပါမယ်။ဖန်စီထိန်းသိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်စေဖို့လှုပ်ဆိုတဲ့လှုပ်ရှားမှုတရက်ကိုရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်။ဒေါင်ဆန်းစုကြည်မွေးနေ့မှာလည်းလှုပ်ရှားမှုတွေလှုပ်သွားဖို့သပိတ်ကော်မတီတွေကတိုက်တွန်းနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းပေးပို့ချက်အပြည့်အစုံကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။ဇွန်လ19ရက်နေ့မှာကြာရောက်မဲ့ဖန်စီထိန်းသိမ်းခံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်မွေးနေ့မှာဒေါင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလှုပ်မြောက်စေဖို့အတွက်လူလူလှုပ်ရှားမှုတွေကိုမွေးနေ့မတိုင်ခင်ရက်ပိုင်းအလိုကလေးကပြုလုပ်နေကြတာပါဂျွန်လ16ရက်နေ့နေ့လယ်ပိုင်းမှာတော့စစ်တပ်လုံခြုံရေးအမြင့်ဆုံးမြို့ဖြစ်တဲ့ရန်ကုန်မြို့ကဘာအေးဖျားလန်းဂမုံးပွင့်ဂုံတိုက်ရှိကဂုံးကျော်တံတားပေါ်မှာလှိုးဆိုတဲ့စလုံးရေးထားတဲ့ဘန်နာကိုရန်ကုန်အခြေဆိုင်တပိတ်အဖွဲတစ်ဖွဲဖြစ်တဲ့ပြည်တိုင်းထောင်အဖွဲကချိတ်ဆွဲခဲ့ပါတယ်အခက်အခဲတွေကြားထက်ကလှိုးဆိုတဲ့ကမ်ပိန်းလှုပ်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးပြည်တိုင်းထောင်အဖွဲကပြောခွင့်ရကအခုလိုပြောပါတယ်
ကွာကမောင်းပွင့်ပေါ့ကမောင်းပွင့်ကွန်တိုင်းနာကကပ္ပိုင်းကွန်တရာပေါ့ကမောင်းပွင့်တဲ့ကိုကပ္ပိုင်းကွန်တရာပေါ့နော်အဲကပ္ပိုင်းကွန်တရာမှာပန်နာချိခဲ့တာပေါ့နော်လှုပ်ဆိုပြီးတော့တလုံးနဲ့ချိခဲ့တာပေါ့အာရည်ရွယ်ချက်ကတော့ညီမတို့ကဒီအဓိကတော့မေစုမွေးနေ့ပေါ့နော်မေစုမွေးနေ့အထိတ်မှတ်လည်းပါတယ်အဲနောက်ပြီးတော့ဒီအဓိကမေစုမွေးနေ့အထိတ်မှတ်မှာပဲဒီနိုင်ငံရေးအကျဉ်းသားတွေပေါ့နော်မေစုနဲ့အတူတူသမ္မတကြီးနဲ့အတူတူနိုင်ငံရေးအကျဉ်းသားတွေပေါ့နိုင်ငံရေးအကျဉ်းသားတွေကိုလွမြောက်စေလို့လည်းဆန္ဒနဲ့လှုပ်ဆိုတဲ့စလုံးလေးကိုဘန်နာရဲ့အနေနဲ့ချိတ်ခဲ့တယ်ပေါ့နော်အဲအဲ့ဒီအရင်များတော့ဘို့တော့အနေနဲ့များပြင်မဲ့အကောင်းဆုံးဖြစ်ချင်တဲ့ဟိုဒီလူငယ်တွေရဲ့ဆန္ဒအရင်သူတို့ဒီနေရာကိုရွေးချယ်ခဲ့တယ်အဲ့အတွက်အခက်ခဲရတော့ပူကြသွားခဲ့တယ်ပေါ့နော်ပူကြသွားခဲ့တယ်ဘန်နာချိတ်ရတာတကယ်တော့မခက်ဘူးဆိုပေမဲ့ကြာသွားခဲ့တာပေါ့လေ
မွေးနေ့ရက်ဖြစ်တဲ့ဇွန်19မှာအထိမ်းအမှတ်အနေနဲ့နိုင်ငံရဲ့အကျဉ်းသားတွေလှုပ်ပေးဖို့တောင်းဆိုပြီးပန်းတစ်မျိုးမျိုးကိုလက်ဆောင်ပေးတာဖြန့်ကျဲဓာတ်ပုံရိုက်တာစရာတွေနဲ့ဆန္ဒထုတ်ဖော်ကြဖို့ကိုလည်းတပိတ်အဖွဲ့တွေကတိုက်တွန်းထားပါတယ်။ဒါအပြင်ဇွန်19ရက်နေ့ည8နာရီမှာလည်းပြည်သူလူထုတွေဟာလုံခြုံစိတ်ချရတဲ့မိမိတို့နေထိုင်တဲ့နေရာတွေကနေလှိုးဆိုတဲ့စကလုံးကိုတံပြန်ယူဆဖို့ကိုလည်းနှိုးဆော်ထားတယ်လို့ပြည်တိုင်းထောင်အဖွဲ့အတာဝန်ရှိသူကပြောပါတယ်။
လာမယ့်မွေးနေ့ကြလို့ရှိရင်ကမ်ပိန်းတစ်ခုအနေနဲ့ပြည်သူတွေအားလုံးအသံတစ်ခုပြုကြဖို့ညီမတို့ကောခေါ်ထားရလဲရှိတယ်ပေါ့တို့ရဲ့အဖွဲ့အသီးသီးကနေပေါ့နော်ကောခေါ်ထားရရှိတယ်ဖြစ်နိုင်မယ်ဆိုလို့ရှိရင်ညီမတို့တွေကတော့ဒီလှုပ်ဆွဲတလုံးတွေပေါ့အော်ချင်တာပေါ့နော်ဒီတလုံးတွေနဲ့ရင်ထဲကိုရောက်စီချင်တာပေါ့
တပိတ်အဖွဲ့တွေဟာစစ်တပ်နဲ့တည်င်းထောက်လန်းရေးတွေလုံခြုံရေးတင်းကျပ်တဲ့ရန်ကုန်မြို့မှာဖမ်းဆီးမှုတွေကြားကမ်ပိန်းတွေစစ်တပ်အစံကျင်းရေးလှုပ်ရှားမှုတွေပြုလုပ်နေကြတာလည်းဖြစ်ပါတယ်မနေ့တုန်းကတော့ဒေါအောင်ဆန်းစုကြည်မွေးနေ့မှာပဲတက်ကြွလှုပ်ရှားသူတွေကပန်းတပိတ်ဆိုပြီးဆန္ဒပြမှုတွေလုပ်ခဲ့တာရှိခဲ့ပြီးတော့ပန်းကင်ဆောင်သူတွေကိုစစ်ကောင်စီလုံခြုံရေးအဖွဲ့တွေကဖမ်းဆီးတာတွေရှိခဲ့ပါတယ
်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ရေးရန်ကုန်တပိတ်အဖွဲ့တချို့ရဲ့လွတ်ဆိုတဲ့လှုပ်ရှားမှုအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုနန်းလောင်ကပြောပြပေးခဲ့တာပါရှင် VOA American တန်ရဲ့တင်းနလာနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေ site တိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်အခုဆက်ပြီးတော့ဒီ American နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုတင်ပြပေးပါဦးမယ် American သမ္မတတွေရဲ့တာဝန်တက်တန်းထမ်းဆောင်ခွင့်က၈နှစ်ဖြစ်ပါတယ်ဒါကြောင့်ဒီလာမယ့် November သမ္မတရွေးကောက်ပွဲမှာသမ္မတ Joe Biden နဲ့သမ္မတ Hong Donald Trump တို့ဘယ်သူပဲနိုင်နိုင်သူတို့နှစ်ဦးစလုံးအတွက်ကတော့နောက်ဆုံးသမ္မတတက်တန်းဖြစ်မှာပါဒါပေမဲ့လည်း Republican သမ္မတလောင်း Trump ကတော့တတိယသက်တမ်းပဲရှိတော့မလို့စကားတမ်းပြောဆိုနေတာတွေရှိလာပါတယ်။ VOA သတင်းတောက် Steve Harman သတင်းပေးပို့ထားတာကိုနားလောင်ကပဲပြောပြပေးပါမယ်ရှင်
။ American ပြည်ထောင်စုကအမျိုးသား Rifle အသင်း NRA မှာမဲဆွဲခဲ့တဲ့ Donald Trump ကတတိယသမ္မတသက်တမ်းတာဝန်ထမ်းဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပြောဆိုခဲ့တာဖြစ်ပါတယ်။1945ခုနှစ်မှာကွယ်လွန်သွားတဲ့တပ်တန်း40အထိတာဝန်ထမ်းဆောင်ခဲ့သူသမ္မတ Franklin Delano Roosevelt ကိုရည်ရွယ်ပြီးတော့အခုလိုပြောဆိုခဲ့တာပါ
16 years almost 16 years he was 14
တမရရူးစ်ဘဲဆိုရင်16နှစ်နီးပါတမရတက်တန်40အထိတာဝန်ထမ်းဆောင်တော့ရတယ်အခုလဲတမရတက်တန်ကို30အထိထမ်းဆောင်권ပြုမပြုစဉ်းစားကြမလားရော်နီခင်ဗျဘယ်လိုထင်တယ်လဲ
အမေရိကန်တမရရေတက်တန်20တာတာဝန်ထမ်းဆောင်권ရှိတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြင်ဆင်ချက်အမှတ်22ကို1948မှာလွှတ်တော်ကအတည်ပြုခဲ့ပါတယ်အဲ့ဒီတုန်းက48ပြည်နယ်တွေက36ပြည်နယ်တို့မှာပြင်ဆင်ပြဋ္ဌာန်းချက်ကိုထောက်ခံခဲ့ပြီးတဲ့နောက်1952ခုနှစ်မှာဥပဒေအဖြစ်အတည်ပြုကျင့်သုံးလာခဲ့တာဖြစ်ပါတယ် Constitutional Accountability Center ရဲ့ဒုဥက္ကဋ္ဌ Previn Fernandez ကသမ္မတရေတက်တန်းနှစ်ကြိမ်သာအရွေးခံရတဲ့အစဉ်အလာကိုအခုလိုရှင်းပြပါတယ
် Really codifies
အဲ့ဒါကတော့သမ္မတရေတက်တန်းနှစ်ကြိမ်ထက်ပိုပြီးရှင်းပြန်အရွေးခံလို့မရတဲ့ရေရှည်ကျင့်သုံးလာတဲ့နိုင်ငံရေးစနစ်တစ်ခုဖြစ်ပါတယ်
အမေရိကန်နိုင်ငံရဲ့ပထမဆုံးသမ္မတ George Washington တုန်းကတော့တတိယအကြိမ်ဝင်ရွေးခံမှုအချိန်ချင်းတိုက်တွန်းချက်ကိုလက်လျူရှုခဲ့တာပါဒုတိယကမ္ဘာစစ်စတင်လာခဲ့တဲ့အချိန်မှာသမ္မတ Franklin Roosevelt က1949ခုနှစ်မှာအဲ့ဒီအဆင့်အလားတွေကိုဖျက်ခဲ့ပြီးတော့1944ခုနှစ်မှာလည်း Stoke သက်သက်အတွက်အနိုင်ရခဲ့ပါတယ်ဖွဲ့စည်းအုပ်ချုပ်ပုံမှာပြဋ္ဌာန်းချက်အမှတ်22ကိုပြင်ဆင်ခဲ့ပြီးတဲ့နောက်သမရသက်တမ်း20အထိတာဝန်ထမ်းဆောင်ခဲ့တဲ့သမရ6ဦးရှိပြီးတော့နောက်ဆုံးသမရကတော့ Barack Obama ဖြစ်ပါတယ
် Barack Hussein Obama
လက်ရှိသမရ Joe Biden ကိုအမခံထောက်ခံတဲ့တရုတ်ဆောင် Robert De Niro ကတော့ Donald Trump ကိုတသက်လုံးသမရလှုပ်ချင်နေတဲ့သူလို့ပြောပါတယ
် If he gets in I can tell you right now he will never
leave ထာသမရဖြစ်လာရင်ဘယ်တော့မှထွက်တော့မှာမဟုတ်ပါဘူးခင်ဗျားတို့လည်းသိမှာပါသူဘယ်တော့မှဆင်းပြေးမှာမဟုတ်တော့ပါဘူး
သမရဟောင်းဒိုနယ်ထရမ့်ကတော့ညွန်ကြားရေးမှုအဖြစ်တရက်လောက်ပဲလှုပ်ချင်တာပါလို့ပြောပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလမှာအဲ့ဒီလိုပြောဆိုနေတဲ့ထရမ့်ဟာ2020သမရရွေးကောက်ပွဲရလာကိုပြောင်းပြဖို့ကြိုးပမ်းမှုရာဇဝတ်အစွဲချက်တွေနဲ့ရှင်ဆိုင်နေရတာဖြစ်ပါတယ်။ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာရှေ့နေဖာနန်ဒက်စ်ကတော့ထရမ့်ကသူ့ရဲ့အနာဂတ်ရည်ရွယ်ချက်တွေကိုပြောဆိုနေပုံရတယ်လို့သုံးသပ်ပါတယ
်။ The comments that Donald Trump recently made about a third term.
ဖွဲ့စည်းအုပ်ချုပ်ပုံမှာရှင်းရှင်းလင်းလင်းဖော်ပြထားပေမဲ့သမ္မတတောင်ဝန်၃ကြိမ်ထိထမ်းဆောင်ဖို့ထရမ့်ပြောဆိုနေပါတယ်။ဒါဟာရှင်းလင်းစွာပြဋ္ဌာန်းထားတဲ့ဥပဒေကိုအရေးဆိုင်စရာမလိုဘူးလို့ယူဆနေတဲ့အတွက်စိုးရိမ်စရာကောင်းပါတယ်။
ထရမ့်အနေနဲ့သမ္မတရာထူးတတိယတက်တန်အထိတာဝန်ထမ်းဆောင်နိုင်အောင်တရားဝင်စ조사မယ်ဆိုရင်တော့ဖွဲ့စည်းအုပ်ချုပ်ပုံမှာပြဋ္ဌာန်းချက်အမှတ်22ကိုပြင်ဆင်မှဖြစ်မှာပါ။အဲ့ဒီလိုပြင်ဆင်နိုင်ဖို့အထက်နဲ့အောက်လွှတ်တော်အမှတ်3ပုံနှပုံတို့ရဲ့ထောက်ခံမဲ့လိုအပ်ပါတယ်။ထောက်ခံမဲ့အပြည့်ရခဲ့တဲ့ဆိုရင်တော့ပြည်နယ်90ထဲက38ပြည်နယ်တို့ရဲ့သဘောတူညီမှုရဖို့လိုပါတယ်။ဒါမှမဟုတ်လေပြည်နယ်34ခုတို့က Constitutional Convention ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာညှိလာခံတရခေါ်ယူဆွေးနွေးရမှာဖြစ်ပါတယ်။အဲ့ဒီညှိလာခံကထွက်လာတဲ့ဘလို့သဘောတူညီချက်မျိုးကိုမဆိုပြည်နယ်38ခုတို့ကအတည်ပြုလက်မှတ်ရေးထိုးကြရမှာဖြစ်ပါတယ်။ American တိုင်းမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုရုပ်သိမ်းတာဆိုလို့တကြိမ်နာရှိခဲ့ပူပါတယ်
။ Acting Secretary of State William Phillips is signing the 21st Amendment and prohibition
1919ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အယက်ရမကတားမြစ်မှုဥပဒေဟာလူကြိုက်နေပြီးတော့မကြာခဏချိုးဖောက်မှုတွေရှိနေတဲ့အတွက်ဆိုပြီး1933ခုနှစ်မှာ22ခုမြောက်ပြင်ဆင်ချက်ကိုပြဋ္ဌာန်းပြီးတော့အယက်ရမကတားမြစ်မှုဥပဒေအမှတ်18ကိုဖျက်သိမ်းခဲ့တာဖြစ်ပါတယ်။ကျွန်မနှင်္ဂလာပါ
VOA American တန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါရစေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့ဇွန်လ18ရက်တနင်္လာမနက်ခင်း VOA Radio အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်မြန်မာစံတော်ချိန်မနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးမယ့်အထက်ကအရင်ဆုံးဒီမိုကရေစီရေးရာဆွေးနွေးခန်းကိုကြည့်ကြရအောင်ပါရှင်အနာသိမှုကိုစန့်ကျင်တဲ့အညာဒေသကကြီးလက်ပြည်သူတွေအပေါ်စစ်ကောင်စီရဲ့မတန်တဆအင်အားသုံးဖိနှိပ်မှုတွေဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့မျက်မြင်မြင်တွေ့ခဲ့ရတဲ့ 96 soldiers အဖွဲ့ဗန်နာရေးတာဝန်ခံဖူးကဗီဒီယိုကိုပြောပါတယ်အချိန်ထဲမှာပဲစစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့အဖွဲ့တွေအချင်းချင်းသဘောထားမကွဲလွဲအောင် NUG အစိုးရအနေနဲ့ရှင်းလင်းတဲ့မူဝါဒချမှတ်ဖို့လိုအပ်တယ်ဆိုပြီးတော့လည်းသူကအကြံပြုပါတယ်အညာဒေသအခြေစိုက် 96 soldiers အဖွဲ့ကဖူးကိုထိုင်းနိုင်ငံတနေရာမှာမဲရင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
ကြုံခဲ့ရတာကအဲ့ဒီရွာကိုဒီအနီးနားရွာကိုပဲစစ်ကြောင်းထိုးတော့အဲ့မှာဟိုပြည်သူတွေတော့အကုန်ထုတ်နိုင်တယ်ညီမတို့ကစစ်ကြောင်းထိုးပြီဆိုတာနဲ့စစ်ကြောင်းတစ်ကြောင်းကလာပြီဆိုတာနဲ့တရွာနဲ့တရွာ information ကဟိုဒီ sharing လုပ်နေတဲ့ဟိုက group တွေရှိရယ်ပေါ့နော်အဲဘယ်ရွာကနေစစ်ကြောင်းထိုးလာပြီဆိုရင်ညီမတို့တရွာအကျော်လောက်မှာအဲစစ်ကြောင်းရောက်တယ်ဆိုရင်ညီမတို့ရှောင်နိုင်တဲ့အချိန်ရှိရယ်ပေါ့အဲ့အချိန်မှာပြည်သူတွေကိုထုတ်တယ်အဲထုတ်ဒီသူတွေတနေရာမှာသွားရှောင်ပေါ့နော်သွားရှောင်ပြီးတော့မှကျန်တဲ့ဒီတော်လန်ရေးအင်အားစုတွေကဒီစစ်ကြောင်းကိုဘလို့ကာကြမလဲဆိုပြီးတော့ဟိုစဉ်းစားအားလုံးတိုင်ပင်ပြီးတော့မှဟိုခုခံတဲ့အပိုင်းပေါ့နော်အဲ့ဒါတစ်ပိုင်းပေါ့ပြည်သူကတော့ညီမတို့စစ်ကြောင်းမလာခင်အကုန်လုံးကိုကဲထုတ်တယ်အဲ့ဒီစစ်ကြောင်းတော့ကကြတော့ဟိုပေါ့နော်ဒါရဲဘော်လေးနှစ်ယောက်ပေါ့ဒီရွာသားပါပဲရွာသားဟိုရွာသားအမတစ်ဆင့်တော်လန်ရေးသမားဖြစ်တဲ့သူတွေပေါ့သူတို့ကသူတို့ပစ္စည်းကြံခဲ့လို့ဆိုပြီးတော့ရွာထဲမှာသွားယူတဲ့အချိန်မှာအဲဒီစစ်ကောင်စီနဲ့တဲ့တိုးတယ်ပေါ့နော်တိုးတော့အာသူတို့ကိုတနက်နဲ့လမ်းပစ်ပြီးတော့ပစ်တတ်ပေါ့နော်ဟိုညီမတို့တိတ်လားရှင်လားတော့မသိရဘူးဒါပေမဲ့ညီမတို့ရောက်တဲ့အချိန်မှာ3ယောက်လုံးတန်ချိုးခတ်ထားတာနောက်ပြန်ကျိုးတုတ်ပြီးတော့တန်ချိုးခတ်ပြီးတော့မှအာမိရှို့ခဲ့ပေါ့အဲ့ဟာလဲကြုံခဲ့ရတယ်ပြီးရင်အဲဒါညီမကိုယ်တိုင်းအဲဒါမျက်မြင်ပေါ့နော်မျက်မြင်ကအဲ့ဒီရွာကိုစစ်ကြောင်းထိုးပြီးတော့အဲစစ်ကောင်စီကမီးရှို့သွားတယ်တရားလုံးမီးရှို့သွားတော့အဲ့ဒီမီးရှို့သွားတဲ့ရွာမှာပဲဟိုဟွာပေါ့နော်အဖိုးတယောက်ပေါ့နော်သူကတော့ကြံခဲ့ကြံခဲ့ဓာတ်ပေါ်ကြီးပဲညီမတို့ပြန်တွေ့ခဲ့ရတယ်ဟိုသူ့မီးရှို့သွားတာအဖိုးကသူကကျမ်းမာရေးလည်းမကောင်းလေးလေးဖြတ်နေရဲ့ဆိုတော့အဲ့တော့သူဟိုသူတာသမီးတွေကဟိုဒါကျမ်းမာရေးမကောင်းတဲ့လူကြီးဆိုလို့ရှိရင်စစ်ကောင်စီကမလုံလောက်ပါဘူးလေဆိုတော့ဟိုအသိစိတ်လေးနဲ့ပေါ့နော်အဲထားခဲ့တာပေါ့အဲ့လိုပဲပြောရမှာပေါ့အဲ့တော့စစ်ကောင်စီကမီးရှို့သွားတယ်အင်ရောအဖိုးရောအကုန်လုံးပေါ့နော်ဟိုကျွန်တော်တို့တွေ့တဲ့အချိန်မှာတော့ဟိုဓာတ်ပေါ်ကြီးပဲအယိုးကောင်းဝဲကြံတော့ရဲ့ပေါ့အဲ့လိုအခြေအနေရောကျွန်တော်တို့အများကြီးကြုံနေရအညာရဲပါလေဟုတ
်အဲ့တော့ဒီလောက်ထိပေါ့နော်စစ်ကောက်စီဘက်ကလည်းဒီဒေသခံတွေပေါ့တော်တော်လေးဟိုပြင်းပြင်းထန်ထန်ဟိုစစ်စင်ရေးတပ်ဖွဲ့ပေါ့နော်အရသားတွေပါသူတို့ဖိနှိပ်လာနေတဲ့အနေအထားမျိုးပေါ့နော်အခုဒါဖူးပြောသွားတဲ့အနေအထားဆိုတာဖူးကိုယ်တိုင်မျက်မြင်သက်သေတွေ့ရတဲ့အနေအထားတွေမှာအဲ့တစ်ဖက်မှာလည်းဖူးတို့လူကာဝေးရေးတက်တီလက်နက်ကင်တက်တီကလည်းရှိတော့ရှိနေတယ်အဲ့တော့ဒေသခံတီတူတွေကအဲ့ဒီမှာဘလို့ရက်တည်နေကြလဲသူတို
့ဟိုကလေအညာကြတော့ဟိုအားလုံးကတောင်းတူလေသမားများကြတယ်များကြတော့ဟိုဒီဟိုလေပဲအထိကလောက်ကြရပါတော့တချို့ဆိုလို့ရှိရင်ဟိုညီမတို့စီမှာဆစ်ဆောင်နေဆစ်ဆောင်ဆိုရင်တော့နှစ်မျိုးနှစ်စားရှိတယ်ကာလရှည်ဆစ်ဆောင်နဲ့ဒီရိုးရိုးစကြောင်းထိုးလာလို့ရွာထဲကနေထွက်ပြီးတော့မှအဲပြန်ပြီးတော့ရွာထဲကိုပြန်ဝင်ပါတော့အဲ့လိုပြည်သူတွေရှိတယ်ကာလရှည်ဆစ်ဆောင်ကြတော့အဲ့လိုမတူသူတို့ရွာကိုဆစ်ကောင်စီကလုံးဝအထိုင်ချလိုက်တာအထိုင်ချပြီးတော့ဟိုပြူတင်နှမ်းပေးမယ်ဆိုတဲ့ကိစ္စတွေရှိတယ်လေအဲ့တော့သူတို့ကပြူတင်နှမ်းပေးမခံချင်တော့စစ်ကောင်စီရဲ့လက်အောက်ကနေပြောရုံထွက်ပြီးတော့အိုးအိမ်အကုန်လုံးသူတို့လေတွေရှားတွေနွားတွေပစ္စည်းအကုန်စွန့်ပြီးတော့ဟိုဒီတခြားနေဟိုကာကွယ်ရေးဖွဲ့တွေစုမှုထားတဲ့နေရာကိုလာရှောင်ကြရယ်ပေါ့နော်အဲ့ကာလရှည်စစ်ရှောင်နေဆိုရင်ဒါတကယ်တနာဖို့ကောင်းတယ်သူတို့ဆိုရင်အခုဆိုတာညီမတို့ဆိုလည်းအကူကြီးကယ်ဆယ်ရေးအပိုင်းနေလုပ်နေရရှိရယ်ပေါ့နော်ဒီဟိုဒိုနေးရှင်းနဲ့ပတ်သက်ပြီးတော့သူတို့ဆိုဒါလဲလဲမလို့အောင်ဘာမှ income လဲသူ့မှာမရှိဘူးမရှိတော့အဲဒီတခြားရွာကသူတို့နေစားခေါ်တဲ့ဟာမျိုးတွေဘာတွေကိုသူတို့စောင့်ပြီးတော့အဲဟိုဝန်ဝေရှားရယ်ပေါ့နော်ပြီးရင်အလူရှင်ကိုမျောရတယ်အလူရှင်လာပေးမှအဆားရတဲ့အခြေအနေတွေရှိတယ်ဟိုအိမ်လေးတွေဆိုအမရယ်ဟိုထက်လက်လေးတွေနဲ့ပူပူတသေးလေးလူတစ်ယောက်နှစ်ယောက်အိပ်စာလောက်ပဲရှိတဲ့အခြေအနေမျိုးလေးတွေပေါ့နော်ဟိုမိုးရသည်ဆိုရင်တော့မိုးမလုံနိုင်တဲ့အခြေအနေမျိုးတွေမှာဖြစ်နေရောပြည်သူအညာပြည်သူတွေအနေနဲ့ကတော့တော်တော်ကြီးဟိုဒါပိတ်ဆက်နေရတဲ့အနေအထားပေါ့ဟိုညီမတို့အမြင်ကတော့
ဒီအညာဒေသမှာဆိုလို့ရှိရင်စကိုင်းတိုင်းတို့မန္တလေးတိုင်းတို့မကွေးတိုင်းတို့မှာဆိုလို့ရှိရင်အဲ့ပြစောထီးတို့လို့ပေါ့နော်စစ်ကောင်စီကိုလူလားထောက်ခံတဲ့ တို့ဒေတာကန်တွေလည်းရှိတယ်တစ်ဖက်မှာလည်းစစ်ကောင်စီဒီစစ်အာဏာသိမ်းအောင်ဆန့်ကျင်တဲ့ဒီဒေတာကန်တွေလည်းရှိတော့အဲ့တော့သူတို့တွေကဖူးလို့လို့ဒီလက်နက်ကင်ဒီလူငယ်ဒီကာဝေးရေးတက်တီအပေါ်မှာကြတော့သူတို့ရဲ့ထောက်ခံမှုတွေအဲ့လိုရက်တီချက်တွေကဘယ်လိုရှိလဲရှင
်ပြူရွာအမပြောရဲ့ပစ္စောတီပေါ့နော်ညီမတို့ခေါ်တော့ပြူရွာဗက်ချံပြူတွေပေါ့အဲသူတို့မှလေတချို့ပြူတွေပေါ့နော်သူတို့ကပြူလို့သာအမိခံထားကြတာတချို့ပြူတွေကကြတော့ညီမတို့ဘက်ကိုပါတယ်ဟိုသူတို့လှမ်းပြီးတော့အဲပြူရွာကနေဟိုလှမ်းပြီး information sharing လုပ်နေတဲ့ဟာမျိုးတွေအဲရှိတယ်ပြီးတခုခုဆိုလို့ရှိရင်သူတို့အဲပြူရွာဘက်ကတခုလုံးမယ်ဆိုလို့ရှိရင်တော့မှဒါမျိုးဒါမျိုးချင်းကြီးရောရှိနေတယ်ဆိုတော့အဲတရင်ပေးမှုလေးတော့ရှိရပါတော့ပြူဖျဲသည့်လို့ပဲပြောရမလားပေါ့အဲဒါပေမဲ့တော်တော်များများပေါ့ပြူတင်နန်းပေးခံရတဲ့အဲပြူတော်ပြူစောထီးတော်များများတော့အဲစစ်ကောင်စီစိတ်ဓာတ်ဝင်ကြရဲအဲတွေ့တာနဲ့တတ်မယ်ဟိုဘယ်လိုပြောရမလဲပြီသူလည်းမချမ်းတော်လည်းသမားမှမဟုတ်ပြီသူပါမချမ်းတတ်မယ်ကလေးလည်းတတ်မယ်မိန်းမလည်းတတ်မယ်ဆိုတော့အဲစိတ်တော်များများတော့ရှိကြရဲဒါလည်းစစ်ကောင်စီရိုက်သွင်းခဲ့တဲ့ဟို mindset တွေကြောင့်ပဲလို့တော့ညီမတို့ကတော့မြင်တာပဲပေါ့နော်ဒါအရင်တော့ဆိုလို့ရှိရင်ဟိုပြောကြရတယ်အညာမှာဆိုသူတို့ကအရင်တော့ဆိုရင်တရွာနဲ့တရွာရင်းနှီးကြရတယ်ဟိုဘက်ရွာဒီဘက်ရွာခင်ကြရတယ်ဒါပေမဲ့ဒီတော်လိုင်းကြီးကာလကြတော့အဲပြူဘက်ပါသွားတဲ့သူရှိသလိုဒီတော်လိုင်းကြီးဘက်ကိုပါတဲ့ဟိုရွာသားတွေပေါ့နော်အဲ့လိုအားလုံးကကွဲကုန်ကြတဲ့သဘောပေါ့
အဲ့တော့ဟိုစစ်ကောင်စီကိုဆန့်ကျင်တဲ့ပြည်သူတွေဒေသခံပြည်သူတွေရာကြတော့ဒီဖူးတို့လိုအဲ့လိုဒေသခံဒီကာကွယ်ရေးလက်နက်ကိုင်တပ်ဖွဲ့တွေပေါ်မှာသူတို့ရဲ့ထောက်ခံမှုလားသူတို့ရဲ့ရည်တည်ချက်ကဘယ်လိုတွေ့ရလဲရှင
်ဟုတ်သူတို့တွေထောက်ခံနေလို့ပဲညီမတို့ဒီတော်လိုင်းရေးအဖွဲ့ပေါ့နော်တော်လိုင်းရေးအင်အားစုတွေကဒီချိန်ထိကိုဆက်ပြီးတော့ဟိုစိုက်ချက်တည်နိုင်တယ်ရှေ့ကိုဆက်သွားနိုင်တယ်ပေါ့ဒီပြည်သူတွေရွာသူရွာသားတွေတာမထောက်ခံဘူးဆိုလို့ရှိရင်ညီမတို့လည်းဟိုနေလို့မရမှာမဟုတ်ဘောเนาะဥပမာသူတို့ကမထောက်ခံပဲနဲ့ညီမတို့လာနေတဲ့အဲတက်ဆွဲထားတဲ့နေရာကိုသူတို့ကစစ်ကောင်စီကိုတရင်ပေးရင်ညီမတို့လေရင်နဲ့ဥမာဘုံလဲကျဲခံရနိုင်တယ်ဟိုစစ်ကြောင်းထိုးရင်လည်းဟိုမိရှို့သွားရလဲခံရနိုင်တယ်ပေါ့เนาะဒါပေမဲ့ပြည်သူတွေထောက်ခံမှုအပြေးဝညီမတို့ရနေတာဖြစ်တဲ့အတွက်ကြောင့်မို့လို့ညီမတို့အခုချိန်အထိဟိုတော်လန်ရေးကိုဟိုတဏီယာပြီးတဏီယာစိုးမိုးနိုင်တဲ့အနေအထားကိုရောက်နေတာပေါ့နော်ဟု
တ်အခုလို့တကယ်ကြမ်းတမ်းတယ်ပေါ့နော်တစ်ဖက်မှာဒီစစ်ကောင်စီကဒီအမျိုးသမီးတွေအပေါ်မှာလည်းသူတို့ရဲ့ဒီဖိနှိပ်မှုဟာလည်းတခြားဟိုဖိနှိပ်မှုဟာသူတို့ကအမျိုးသမီးအမျိုးသားမခွဲခြားတဲ့ပြင်ကိုပြင်းထန်ထန်လည်းရှိတယ်ဒီအမျိုးသမီးတွေမိရှုတက်ဖြတ်ခံရတယ်ဆိုတော့စစ်ကောင်စီကမိရှုတက်ဖြတ်တယ်အဲဆိုရဲဆွဆွဲချက်တွေလည်းရှိတယ်ဒီလိုပေါ့ဖိနှိပ်မှုမျိုးစုံတွေရှိတယ်ဆိုတဲ့အနေထားမှာအခုဖူးကမကြောက်မရွံ့ပေါ့နော်အခုဖူးပါဝင်တဲ့အခါမှာဒီလိုအခြေအနေမျိုးတွေကြားတဲ့အခါမှာဖူးအနေနဲ့ဘလို့ကြော်လွှားလဲ
ညီမကတော့လေဒီညီမတို့တောဆခိုးရတယ်ညီမစိတ်သက်ကိုအဆုံးထိပဲပြင်ဆင်ထားရပေါ့နော်ဒီလိုဟိုအခုဆိုရင်ဟိုတရင်တွေလည်းတွေ့မှာပါရက်ကြီးတွေမှာပြည်သူတွေကိုခေါင်းဖြတ်တတ်သွားတာအမျိုးသမီးတွေပါတယ်ကလေးတွေပါတယ်ပေါ့နော်အဲတစ်ချိန်မဟုတ်တစ်ချိန်လဲကိုလည်းဟိုလုံချုံကြီးပေါ်ရောတဲ့အခါမျိုးကြရင်ကိုလည်းဒီလိုနေရာကိုငါလည်းရောက်သွားနိုင်မယ်ဆိုတဲ့ဟာအသိစိတ်ကတော့ညီမတို့မှာအမြဲရှိရယ်ပေါ့နော်အဲဒါကတကယ်တမ်းကျတော့ဟိုစစ်ကောင်စီမို့လို့လောက်ရက်တာပေါ့နော်ဒီအမျိုးသမီးတွေကလေးတွေအပေါ်မှာဟိုပုံမှန်တော်လည်းရေးသမားပုံမှန်ဒီဟိုပြည်သူဘက်ကရက်တည်တဲ့သူဆိုလို့ရှိရင်တော့ဟိုဒီကိစ္စတွေကိုလုံးမမဟုတ်ဘူးဘာလို့လဲဆိုတော့ညီမတို့လည်းဟိုပြူရွာတွေတစ်ခုပြီးတစ်ခုတင်းလာတဲ့အနေထားတွေရှိတာပဲပြီးတခြားဒီအမိုဒီယောက်ကရင်းနေဆိုလဲတမျိုးပြီးတမျိုးတင်းနေတဲ့အနေထားတွေမှာဟိုသူတို့ပြူတွေဖမ်းမိတယ်အမျိုးသမီးတွေဖမ်းမိတယ်အမျိုးသားတွေဖမ်းမိတယ်အမျိုးသားတွေဆိုလို့ရှိရင်လဲဒီကော့တော့ကွန်ထက်နဲ့အညီသူတို့ဟိုထိမ့်ချုပ်ထားပြီးတော့မှဟိုတေချာလေးဟိုထားတယ်ပေါ့နော်စနေတကြအမျိုးသမီးတွေဆိုလို့ရှိရင်လည်းတချို့ဆိုလို့ရှိရင်ဒါတချို့အဖွဲ့အစည်းတွေကပေါ့နော်ခံဝင်နဲ့ပြန်လွတ်ပေးတာမျိုးပါဟိုဒါကြည်သူဘက်ကရက်တည်ရဲ့တော်လန်ရေးသမားတွေကလုတ်တယ်ပေါ့နော်အဲစစ်ကောင်စီမို့လို့ကိုဒီလိုအမျိုးသမီးလဲသူတို့ကမရှောင်ဘူးကလေးလဲမရှောင်ဘူးပေါ့နော်အဲညီမအနေနဲ့ကတော့ဘလို့ကြော်လွားလဲဆိုတော့အော်တစ်ချိန်ကြာရင်လဲငါလဲကြုံရင်လဲကြုံရနိုင်တယ်ဒီအခြေအနေကဟိုမြေပြင်မှာဖြစ်နေတာဖြစ်တဲ့အတွက်အချိန်မရွေးဖြစ်သွားနိုင်တယ်ဆိုတော့အသိစိတ်ကတော့ဟိုထည့်ထားရပေါ့နော်အဲအိဟာကိုပဲပြန်ပြီးတော့ဟိုဘလို့ survive လုပ်မယ်ဆိုတော့အသိစိတ်ကိုပဲရိုက်သွင်းပြီးအကောင်းဆုံးကြောဖြတ်တယ်ပေါ့ဟုတ်အ
ဲ့တော့ခုဖူးရဲ့ တကယ်မျှော်လင့်ချက်ပေါ့နော်ဒါတွေအားလုံးကိုဟိုကိုရက်ရက်တီးပြီးတော့ဒါတွေအားလုံးကိုရင်ဆိုင်ပြီးတော့အခုရက်တီးပြီးတော့လှုပ်ရှားနေတဲ့အပေါ်အဲဒါနဲ့ပတ်သက်ပြီးတော့ဖူးရဲ့မျှော်လင့်ချက်ကတော့ပါလို့ရှိ
မျှော်လင့်ချက်ကတော့ညီမအနေနဲ့ပေါ့နော်ဒါညီမရဲ့တဦးတယောက်ထဲဆန္ဒပါညီမတော်လန်ရေးအဖွဲ့အစည်းဟိုဒါအခုဆိုလိုင်းပေါ်မှာလဲဟိုမြင်ရမှာပဲပါသုံးလုံးကိစ္စတွေပရိပခဖြစ်နေအဖွဲ့အစည်းချင်းချင်းမြေပြင်မှာပရိပခဖြစ်နေကိစ္စတွေညီမကတော့အဲ့ဒါမျိုးမဖြစ်စေချင်ဘူးညီမတို့လူငယ်တွေကဒီဟာကိုဟိုအသက်ပေးပြီးတော့ဟိုရုံးရုံးကန်နေကြတာပေါ့နော်ဒါပေမဲ့ဟိုအဲ့ဒါလေးတော့မှာရုံးကန်နေကြတဲ့အမအဲ့အဲ့ဒါကမှဒီတချို့နေရာယူထားတဲ့အရာရှိပိုင်းတွေကဒီလိုမျိုးဟိုပရိပခါတွေဖြစ်နေမယ်အဖွဲ့အစည်းချင်းချင်းပရိပခါတွေဖြစ်နေရဆိုတဲ့ကိစ္စညီမတို့ဒုငယ်အတွက်အရန်စိတ်သက်ကြစေတယ်ပေါ့နော်ညီမဆိုရင်ပိုဆိုးတယ်ဟို local လူဆိုတော့ဟိုညီမတို့အနေနဲ့ဒီ local တွေကိုခွဲကြတာမျိုးတွေငါတို့ကတိုက်အမိုရီယောက်ကတိုက်ရင်းမို့လို့ငါတို့ကပါသုံးလို့မို့လို့ငါတို့ကမင်းတို့က local မို့လို့အဲ့လိုခွဲကြနေတဲ့ကိစ္စတွေပေါ့နော်ဒါကလည်းတော်လိုင်းအစိုးရအနေနဲ့ညီမအနေနဲ့ဒါတဦးတယောက်တည်းဆန္ဒပါဟိုတိကျတဲ့ဝါရတစ်ခုပေါ့နော်ဒါမို့လို့ရှိရင်လည်းသူဘောင်တစ်ခုချမှတ်လိုက်လူကယ်ရီဆိုလို့ရှိရင်လည်းဘလို့ဒီ MOD ရင်းနေတဲ့ alliance လုပ်လို့ရမလဲပေါ့နော်တိကျတဲ့မူဝါဒနဲ့ပူပေါင်းဘလို့ပူပေါင်းလှုပ်ဆောင်ရမယ်ဆိုတဲ့ဟာကိုပဲညီမတို့လူငယ်တွေအနေနဲ့ဖြစ်စေချင်တယ်ဟိုတော်လိုင်းပြီးဘာယာရူကြီးညီမတို့ရမှာဘာနေရာကြီးရမှာဆိုတာညီမတို့လူငယ်တွေမှာမရှိဘူးညီမတို့တော်လိုင်းပြီးအိမ်ပြန်မှာညီမတို့လုပ်ချင်တဲ့ career ကိုညီမတို့ပြန်လုပ်မှာဟိုညီမတို့ဖြစ်စေချင်တဲ့ဆန္ဒအဲ့တခုပဲပေါ့နော်ဟိုအားလုံးပြောင်းလို့ဆောင်ပြီးတော့အတူတူသွားကြမယ်ဆိုလို့ရှိရင်ဟိုရှေ့ပူရောက်ပါတယ်ဟုတ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ပြီ
အခုလိုမျိုးဟိုအချိန်ပေးပြီးတော့မိခွန်းကြီးဖြေချပေးရတဲ့အများကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကျေးဇူးပါပါ
မင်းကျင်းနိုင်ပတ်စင်တက်ဆက်ပေးနေတဲ့ဒီမိုကရေစီရဲ့ဆွေးနွေးခန်းဖြစ်ပါတယ်ရှင်အခုတစ်ခါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအလှည့်ပေးပါဦးမယ်NLD ဆိုရလက်ထက်မှာစီးပွားရေးအကြံပေးအဖြစ်တာဝန်ယူဆောင်ရွက်ခဲ့တဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပါမကရှောင်းတန်နဲ့ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံခဲ့ရပြီးစစ်ကောင်စီရဲ့အကျဉ်းထောင်တွင်းမှာရက်ပေါင်း650နေခဲ့ရပါတယ်။ဒီရက်ပေါင်း650ဖျက်ဆီးမှုအကြောင်းကိုအခြေခံပြီးတော့ပါမကရှောင်းကသူမတူအကျဉ်းသားဆိုတဲ့စာအုပ်ကိုရေးပါတယ်။ဒီစာအုပ်မိတ်ဆက်ပွဲကိုအမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်မှာကျင်းပခဲ့ပါတယ်။သူမတူအကျဉ်းသားကဘာသတင်းစကားတွေပေးခဲ့တယ်လဲဆိုတာကိုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင့်မရှင်ပြည်သွင်းနိုင်ကတင်ပြထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေသူမတူအကျဉ်းသားသို့မဟုတ်ရှောင်းတာနယ်ထံမှသတင်းစကားအကြောင်းကိုတင်ပြပြီးသွားမှဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပမောက်ခရှောင်းတာနယ်ရေးသားတဲ့သူမတူအကျဉ်းသား an unlikely prisoner စာအုပ်မိတ်ဆက်ပွဲနဲ့စာအုပ်လက်မှတ်ရေးထိုးပွဲကိုအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ပိုတိုမက်မှာ2024ဇွန်လ9ရက်နေ့ကပြုလုပ်ခဲ့ပါတယ်သူမတူအကျဉ်းသားစာအုပ်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထောင်ချခြင်းခံခဲ့ရတဲ့ပမောက္ခချောင်းတာနယ်ရဲ့အကျဉ်းထောင်တွင်ရက်ပေါင်း650ဖျက်ဆီးမှုကိုရေးသားထားတဲ့စာအုပ်ဖြစ်ပါတယ်။စာအုပ်မိတ်ဆက်ပွဲစာအုပ်လက်မှတ်ရေးထိုးပွဲနဲ့အတူစစ်ကောင်စီရဲ့ဖမ်းဆီးထိန်သိမ်းအကျဉ်းချထားခြင်းခံနေရတဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အကျိုးဆုတောင်းပွဲကိုလည်းကျင်းပပြုလုပ်ခဲ့ကြတာတွေ့ရပါတယ်။ဒေါအောင်ဆန်းစုကြည်မွေးနေ့အမှတ်တရနဲ့မွေးနေ့ဆုတောင်းစကားတွေကို NCGUB ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဒေါ်ဆန်းစုကြည်ရဲ့အကူတဝန်ခွဲဒေါက်တာစိန်ဝင်းအပါအဝင်အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးတွေနဲ့သ တန်မာကြီးဦးကျော်မိုးထွန်းတို့လည်းတက်ရောက်ခဲ့ကြပြီးမွေးနေ့အမှတ်တရစကားတွေပြောကြားခဲ့ကြပါတယ်။စာအုပ်မိတ်ဆက်ပွဲမှာပကြီကားတစ်ချက်ကိုလည်းဒေါ်လာရင်းရံမုံငွေအဖြစ်လေးလံတင်ရောင်းချခဲ့တာတွေ့ရပါတယ်။ပကြီကားကပမောက္ခချောင်းတာနယ်ရဲ့ထောင်တွင်းအတွေ့အကြုံကိုခန်းစားရေးဆွဲထားတဲ့ပကြီကားပါမြန်မာတွေရဲ့စိတ်နေသဘောထားအထူးသဖြင့်ထောင်တွဲကလူငယ်တွေရဲ့စိတ်နေသဘောထားကိုထင်ဟပေါ်လွင်စေတာတွေ့ရတဲ့ပကြီကားလည်းဖြစ်ပါတယ်။တရက်မှာနေပြည်တော်တရားရုံးတုတ်ကပြန်လာတဲ့ရှောင်းတာနယ်ကိုအရင်ထားနေကြနေရမဟုတ်တဲ့ရန်ကုန်အင်းစိန်ထောင်တဲကိုပို့ပါတယ်။အရင်နေရတဲ့နေရာတဲ့ပိုကောင်းပြီးမျက်နှာရှင်းဆိုင်မှာလိမ္မော်ရောင်ဝတ်စုံတွေနဲ့လူငယ်တွေကိုတွေ့ရတယ်။နောက်မှသိရတာကလိမ္မော်ရောင်ဝတ်စုံတွေနဲ့သူတွေဟာတေရန်ချမှတ်ခံထားရတဲ့သူတွေဖြစ်တယ်။အဲ့ဒီတေရန်ချမှတ်ခံထားရတဲ့လူငယ်တွေဟာသူတို့စီရောက်လာတဲ့ပေါင်မွန့်ကိုရှောင်းတာနယ်စီကိုထမင်းလာပို့တဲ့ထောင်ဝါရာကတဆင့်ပို့ပေးတယ်။ရှောင်းဟာနိုင်ငံသားဖြစ်တဲ့အတွက်ထမင်းတဲ့ပေါင်မွန့်စားရတာကပိုအဆင်ပြေမယ်ဆိုတဲ့စိတ်စေတနာနဲ့ပို့ပေးကြတာဖြစ်တယ်။တေရန်ချမှတ်ခံထားရပြီးဘယ်နည်းသေးမယ်မှမသိတဲ့သူတွေကထောင်ထဲမှာရခဲ့လာတဲ့ပေါင်မွန့်ကိုသူတို့မစားဘဲတချင်းချင်းမှပြန်လွတ်မဲ့သူအတွက်ပို့ပေးတာအားပေးတာဟာမြမလူငယ်တွေရဲ့စိတ်နေစိတ်ထားကိုချင်းစာတရားနဲ့ကိုညီရိုင်းပင်တတ်မှုတွေကိုပြတာတာဖြစ်တယ်။အဲ့ဒီအတွက်ကျေးဇူးတင်လို့မဆုံးဘူးလို့ပကြီကားအကြောင်းရှင်းပြရမှာရှောင်းကထည့်သွင်းပြောကြားသွားခဲ့ပါတယ်။ဒီပကြီကားကိုမြမအာတစ်စတူဦးဖြစ်တဲ့ဟူးကဖန်တီးရေးဆွဲခဲ့တာဖြစ်ပြီးဒေါ်လာ6000နဲ့လေးလံအောင်သွားခဲ့ပါတယ်။ဒီစာအုပ်မိတ်ဆက်လက်မှတ်ရေးထိုးပွဲမှာပဲVOA သတင်းဌာနကလည်းသူမတူအကျဉ်းသားစာအုပ်ရေးသားသူပမောက္ခရှောင်းတာနယ်ကိုတွေ့ဆုံပြီးဒေါ်အောင်ဆန်းစုကြည်အကြောင်းပြောပြလာတဲ့ပမောက္ခရှောင်းတာနယ်ဆိုတဲ့အင်တာဗျူးတစ်ခုကိုတင်ဆက်ခဲ့ပါတယ်။အဲ့ဒီအင်တာဗျူးမှာစိတ်ဝင်စားစရာကောင်းတာကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုဒေါ်အောင်ဆန်းစုကြည်သေချာသိသလားဆိုတဲ့မေးခွန်းနဲ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တော်လှန်နေတဲ့လက်နက်ကင်တော်လှန်ရေးအပေါ်ဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားဘယ်လိုရှိသလဲဆိုတဲ့မေးခွန်းတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုဒေါ်အောင်ဆန်းစုကြည်အပြည့်အဝသိပါသလားလို့ VOA ကမေးတဲ့အခါပေါမောက်ခရှောင်းကအများစုကတော့သိမယ်လို့ထင်ပါတယ်။အကျဉ်းတောင်တွေထဲမှာသတင်းတွေရနိုင်တဲ့နည်းလမ်းတွေရှိပါတယ်။ဒါကြောင့်သူမြန်မာနိုင်ငံရဲ့အခြေအနေတွေကိုကောင်းကောင်းသိနေပါတယ်။အသေးစိတ်တွေတော့သိကြမှသိပါလိမ့်မယ်။အကျဉ်းတော်ဆိုတာကကောလာဟလတွေနဲ့ပြည့်နှက်နေတာပါ။တချို့သတင်းတွေကအမှန်တွေဖြစ်ပေမဲ့တခါနေရာမှာတော့လည်းမမှန်တတ်ပါဘူး။ဒီလိုသတင်းတွေရောနှောနေပေမဲ့ရေဘူးရအားဖြင့်ကတော့ဘာတွေဖြစ်နေသလဲဆိုတဲ့ကြေပြတ်တဲ့အခြေအနေတွေကိုဒေါ်အောင်ဆန်းစုကြည်သိနေတယ်ဆိုတာကတော့တန်တရားဖြစ်เสียမှရှိပါဘူးလို့ရှောင်းကဖြေပါတယ်။ VOA ရဲ့နောက်ထပ်မေးခွန်းတစ်ခုကတော့ဒေါ်အောင်ဆန်းစုကြည်ဟာအကြမ်းမဖက်ရေးရပ်တည်ချက်ကြောင့်လူသိများသူဖြစ်တယ်ဆိုတော့ဆရာနာရှင်စနစ်ကိုဆန့်ကျင်တဲ့လက်နက်ကင်တော်လှန်မှုတွေရဲ့လက်ရှိအခြေအနေပေါ်ဘယ်လိုရှုမြင်သလဲလို့မေးပါတယ်။ဒီမေးခွန်းကိုရှောင်းကငင်းညာနဲ့နီးနဲ့မဟုတ်ဘဲတော်လှန်တာကိုဒေါ်အောင်ဆန်းစုကြည်ထောက်ခံသလားမထောက်ခံဘူးလားဆိုတာအတိအကျမပြောနိုင်ပေမဲ့ဆရာနာရှင်စနစ်ကိုခုခံတော်လှန်ဖို့ထောက်ခံနေပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံသားတွေအတွက်တကယ့်ကိုဂုဏ်ယူနေပါတယ်။အထူးသဖြင့်လူငယ်တွေအတွက်အရန်ကိုဂုဏ်ယူနေတယ်ဆိုတဲ့သတင်းစကားကိုပေးရမယ်လို့ကျွန်တော်ကပြောလိုက်ပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့စစ်တပ်ကိုခုခံတော်လှန်ဖို့ဆိုတာအခုလုပ်ရမယ့်ကိစ္စဆိုတာကိုလုံးလုံးထောက်ခံနေတယ်ဆိုတာလုံးဝသိကြပါတယ်။ဘယ်လိုပုံစံနဲ့တော်လှန်ရမယ်ဆိုတာကျွန်တော်သေချာတတ်အမပြောနိုင်ပေမဲ့စစ်တပ်ကိုအပြင်းထန်ခုခံရမယ်ဆိုတာကတော့အသေးချာပါပဲလို့ဖြေကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပမောက္ခရှောင်းတာနေဟာ1988ခုနှစ်နောက်ပိုင်းမြန်မာစီးပွားရေးပြုပြင်ပြောင်းလဲရေးဆိုင်ရာသူတည်ဆနာစာရန်များရေးသားခဲ့သူဖြစ်ပါတယ်။ပမောက္ခရှောင်းဟာမြန်မာငွေကြေးဈေးကွက်သမိုင်းကြောင်းကိုဆန်းစစ်တင်ပြထားတဲ့ Fiery Dragons Banks Money Lenders and Microfinance in Burma စာအုပ်ကိုလည်း2009ခုနှစ်မှာရေးသားထုတ်ဝေခဲ့ပါတယ်။2015ရွေးကောက်ပွဲပြီး NLD အစိုးရအာဏာရလာချိန်မှာဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်ဖြစ်လာခဲ့ပါတယ်။2021ဖေဖော်ဝါရီရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီ6ရက်နေ့မှာရှောင်းတာနယ်ဟာစစ်တပ်ရဲ့ဖမ်းဆီးချက်ကိုခံခဲ့ရပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေဗီဇာလုံထုံးလုံးချိုးဖောက်မှုတွေနဲ့တရားစွဲခံခဲ့ရပြီး2021စက်တင်ဘာ29ရက်နေ့မှာထောင်ဒဏ်3နှစ်ချမှတ်ခြင်းခံခဲ့ရပါတယ်။2022နိုဝင်ဘာ18ရက်နေ့မှာစစ်ကောင်စီရဲ့လွတ်ငြိမ်းချမ်းသာခွင့်နဲ့ရှောင်းတာနယ်ပြန်လည်လွတ်မြောက်လာခဲ့ပါတယ်။ပ Pamoka Chandra Neha, the Tanguya Shizeshin now by Mima Siwai Jangu, the Zaima Malela, do the Napu, Yeta Gedu Pipare, and Eri Soya Lette, Don Sansuji, Siwai Jambi Pi, Tao using Kala Male, the Mara Uden Saint Letterka, Quimpu Gere, Jaupu Yenesi Mange, the Yu Jui Tang Jaute, Maja Singi, a Bawin, Mima Siwai Pipin, Pione Yene, Siwai Quimpu to the Yiru Dwe, Asai Song Yaketu, the Ule Pipare. Dajaunle, Eyavri the Rintanaga, Shoundanegu Anare, Sure Soundbama, Mamma Siva in him patati, Shoundane a tipinyane, Mamma Bigo Gonsi Gendo, Tu Sandadi, Asatu Yanabwe Kayendi, Tu Atown to Enjinshagedi, Loyadi, Alon Anasia Gonadi, Yidagera, Tuyavare, Aladu Babe, Nangayeka Dugale, Shoundanegu Jesu Denel, Subare, Bajaunle Suro, Sita Anna Dembina, Bobo Lare, New Dolan Yi, the Niapin, Lenakin Dolan Yi, Bo Tashide, Don Sansuji at the Boragu, Tishi Kun Yare to Shoundanegu Jesu Dinel, Suvare Kamia.
Pido United Sette, Kabam Yama Media Mingwe, Nasin Chishuke Tarawashi, Akusapiro, ISP Yamagatin Sette, Mingwinze, Messu, Mia, Sisule, Tisapiwaume. ဒီတစ်ပတ်မှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအပြောင်းအလဲအခြေအနေတွေကိုအချက်လက်တွေအခြေပြုပြီးပိုင်းခြားဖော်ပြတင်ဆက်ထားပါတယ်ရှင်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကြတဲ့ကုန်သွယ်ရေးစခန်းတွေပြန်မဆနိုင်တာရှစ်လနေပါရှိပါပြီ။ တာနဲ့အတူနေဆက်ကုံသွေးရေးလမ်းကြောင်းတွေလည်းပြောင်းလဲလာခဲ့ပါတယ်။ကျိုင်းတုံကုံသွေးရေးစခန်းဟာစစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းမှာတရုတ်မြန်မာနယ်စပ်ကုံသွေးရေးအတွက်အချက်အချာကြတဲ့နေရာတစ်ခုဖြစ်လာပါတယ်။မန္တလေးလာရှိုးမူဆယ်လမ်းကြောင်းရပ်တန့်သွားချိန်မှာတောင်ကြီးကျိုင်းတုံမိုင်းလာလမ်းကြောင်းကိုပို့သုံးလာကြတာပါ။မိုင်းလာကတဆင့် တရုတ်နိုင်ငံရဲ့နေဆက်ကုန်သွယ်မှုတုံးလာရတဲ့ဒီလမ်းဟာစစ်ကောင်စီထိန်းချုပ်ထားနိုင်တဲ့တစ်ခုရီးသောလမ်းကြောင်းလေးဖြစ်ပါတယ်။စစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းကျိုင်းတုံစခန်းရဲ့လဆင်ပြမ်းမြကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ30လေးတန်းကျော်ရှိလာပါတယ်။ဒါပေမဲ့မူဆယ်နဲ့ချင်းရွှေဟော်စခန်းတွေရဲ့လဆင်ပြမ်းမြကုန်သွယ်မှုတန်ဖိုးကိုမမီသေးပါဘူး။ စစ်ကောင်စီထိန်းချုပ်ထားတဲ့ကန်ပိုက်တီနယ်စပ်ကုံသွေးရေးစခန်းဟာလည်းချင်းချောက်ခံလာရပါတယ်။ကချင်ပြည်နယ်မှာနယ်စပ်ကုံသွေးရေးစခန်းနှစ်ခုရှိတဲ့အနေနဲ့လွယ်ကျယ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော်KIA ကဧပြီလဆန်းကလေးကထိန်းချုပ်ထားပါတယ်။ဒါကြောင့်စစ်ကောင်စီထိန်းထားနိုင်တာကန်ပိုက်တီစခန်းပဲကျန်တော့တာပါ။ကန်ပိုက်တီစခန်းဟာ လာစင်ပြမ်းမြကုံသွေးမှုတံဖိုးအမေရိကန်ဒေါ်လာ13ကျော်ရှိပါတယ်။တစ်ဖက်မှာမြစ်ကြီးနားကန်ပိုက်တီကားလမ်းပေါ်ကစတုံးမြုပ်ကိုကချင်လွတ်လပ်ရေးတပ်မတော် တရုတ်နိုင်ငံကကြားဝင်ဆက်ဆက်ပေးနေတာ9ချိန်ရှိပါပြီ။အခြေအနေကထူးမလာပဲနောက်ဆုံးလုတ်ခဲ့ချိန်မှာတည်င်းထုတ်ပြန်မှုတောင်မရှိခဲ့ပါဘူး။စစ်ကောင်စီနဲ့ညီနောင်မဟာမိတ်တွေကြားစစ်ရေးတင်းမာမှုတွေလည်းပြန်ဖြစ်လာပါတယ်။ဒီတစ်ချိန်စစ်ပြင်မှုတွေကလာရှိုးမြို့အနီးတစ်ဝိုက်ကိုဗဟိုပြုနေပါတယ်။ ရှမ်းမြောင်နယ်စပ်ကုံသွေးမှုတွေဟာအချိန်တိုအတွင်းပြန်ကောင်းနိုင်ခြင်းမရှိပါဘူး။တရုတ်မြန်မာနယ်စပ်ကုံသွေးရေးအပြောင်းအလဲအကြောင်းအက်စပီမြန်မာတင်ဆက်တဲ့မြင်ကွင်းကျယ်မှတ်စုများစီစဉ်ဖြစ်ပါတယ်ရှင်။ထူးခြားဆန်ပြသတင်းတွေကိုလည်းမကြခင်တင်ဆက်ပေးပါဦးမယ်။အခုတော့ဒီမြန်မာနယ်ကမ္ဘာတဝန်းကဗီဒီယိုသောတာရှင်တွေပေးပို့လာတဲ့စာတွေကိုပုံမှန်ပြန်ကြားပေးနေတဲ့မြန်မာပြည်မှ
ခင်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ပထမဆုံးမင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားလေးတစ်ခုနဲ့စာချင်ပါတယ်ရှင်။ဦးကျော်မြင့်ဆိုတဲ့တော်ရရှင်က Happy Father's Day, Have a Beautiful Day, ပျော်ရွှင်ပွဲဖခင်များနေ့ဖြစ်ပါစေ။ตายาหลับไปနေလေးတနေ့ပိုင်းဆိုင်နိုင်ကြပါစေလို့ VOE Facebook စာမျက်နှာပေါ်ကဒီကနေ့ဇွန်လ16တနင်္ဂနွေမနက်ခင်းအစီအစဉ်နေရာမှာဆူတောင်းစာတို့လေးရေးလာပါတယ်ဟုတ်ပါတယ်ဒီကနေ့က American ပြည်အောင်စုမှဖခင်များနေ့ဖြစ်ပါတယ်နှစ်စဉ်ဇွန်လရဲ့တတိယတနင်္ဂနွေနေ့ကိုဖခင်များနေ့လို့သတ်မှတ်ထားတာပါဖခင်တွေရဲ့ဂုဏ်ကျေးဇူးလူပေါင်းအတိုင်ဝန်းကိုအကျိုးပြုနေတဲ့ဖခင်တွေကိုလေးစားဂုဏ်ပြုတဲ့အနေနဲ့အခုလိုမျိုးဖခင်များနေ့သတ်မှတ်ထားတာဖြစ်ပါတယ်ဖြူရီတော်ရရှင်ဖခင်တွေအားလုံးကိုလည်းဒီနေရာလေးကနေပြီးတော့အလေးထားဂုဏ်ပြုကြပါရရှင်ပေါ်ပေါ်ဆိုရတော်ရရှင်ကတော့
မင်္ဂလာပါ VOA ရေကျွန်တော်က VOA ရေဒီယိုကိုအမြဲနားဆင်နေသူပါမအေးသနာကျော်ရဲ့ပေးစာပြန်စာအစီအစဉ်မှာ VOA ဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပေးကြသူတွေကိုအလွန်သဘောကျပါတယ်ကျွန်တော်ကတော့ပေးစာပြန်စာအစီအစဉ်ရဲ့နောက်ခံတီးလုံးလေးတွေကိုသဘောကျပါတယ်အစီအစဉ်နဲ့ live ဖတ်လို့ပ
ါဟုတ်ကဲ့ကျေးဇူးအထူးပါကိုပေါ့ဒီတီးလုံးလေးကိုကျမရဲ့ခင်ရရှင်မျိုးအကိုတူမေတ္တာနဲ့တီးပေးထားတာဖြစ်ပါတယ်ဒီတီးလုံးလေးကိုကျမနားထောင်မိတိုင်းနဲ့အဲ့ဒီအကိုကိုကျေးဇူးတင်မိပါတယ်နော်သရရှင်နေသဘောကျတယ်ဆိုလို့လဲဝမ်းသာရပါတယ်ကိုပေါ့ပေါ့ကျမဘေးကင်းပါစေရှင်ဥချော်စိန်နာဆိုတဲ့သရရှင်ကတော့ထိုင်းနေဆက်ကိုတွားရောက်ပြီးတော့တည်င်းယူတယ်လို့ဘင်္ဂလားဒေ့ရှ်နဲ့ရခိုင်နေဆက်တည်င်းယူပြီးတော့တင်ဆက်ပေးပါလားတဲ့ဟုတ်ကဲ့ပါစူးစမ်းပါမယ်နော်ဖြူရီတဲ့င်းတွေပြန်နှားထောင်ကြပါလေလို့ရေးလာတဲ့တော်ရရှင်ကတော့ line ခဏခဏပြတ်တော့အဆက်မရတော့ဘူးတဲ့ဟုတ်ကဲ့ပါဒီတော်ရရှင်က messenger ကနေပြောလဲစာပြန်ထားပါရယ်နော်အခုလိုမျိုး line ပြတ်တဲ့ internet နဲ့အဆင်မပြေဘူးဆိုရင်တော့အမြဲတမ်းနေရာမရွေးကနေပြတ်ဖမ်းယူနားဆင်နိုင်တဲ့ line တို့ radio လေးနဲ့ဖမ်းယူနားဆင်နိုင်ပါလေဦးစိုးဝင်းဆိုတဲ့တော်ရရှင်ထိုတစ်ပတ်တော့ရေးလာတဲ့စာမှာသူကစနေကြိုမှာညနေ9နာရီတိုင်းထုတ်လွှင့်ပေးနေတဲ့ VOA ရုပ်မြင်သံကြားသတင်းအစီအစဉ်မှာနိုင်ငံတကာသတင်းအစီအစဉ်ကိုမတင်ဆက်ပေးဘူးလားတဲ့ဟုတ်ကဲ့ပါကျမတို့ကိုဖြေထားတာလေးကြားလိုက်မယ်ထင်ပါတယ်နော်ကျမတို့ကစနေတိုင်းတွေကတပတ်အတွင်းသတင်းအစီအစဉ်နဲ့ TV မဂ္ဂဇင်းအစီအစဉ်ဖြစ်တဲ့အတွက်ကြောင့်မလို့သတင်းတွေကိုကြည့်ကျင်နေဆိုရင်9နာရီမှာကြည့်နိုင်ပါတယ်လို့ဖြေပေးထားတာပါဒီတော့ရှင်စာပြန်ရေးလာပါတယ်ညနေ6:15မှာမြန်မာအသံနိုင်ငံတကာသတင်းနားထောင်ပါတယ်ည9:00မှာ VOA TV သတင်းကြည့်ပါတယ်ည8:00မှာ BBC နားထောင်ပါတယ်ပြီးရင် 8:00 တဲ့9:00အထိမဆောင်နိုင်လို့ပါစနေတင်းငွေညနေ9:00ဆိုရင်ရောင်းလဲလဲဖြစ်နေပါတယ်နိုင်ငံတကာသတင်းမလာလို့ပါဆိုတော့ဒီသွားရှင်စာရေးလာပါတယ်ရှင်ဟုတ်ကဲ့ပါသူပြောရလဲဟုတ်နေတာပဲည9:00အထိမဆောင်နိုင်ဘူးဆိုတော့ကျမတို့သတင်းက9:00လာတာဖြစ်ပါတယ်နော်ဒီသရရှင်ကသတင်းဌာနတွေအားလုံးကသတင်းတွေကိုကြယူတဆိုင်ဆောင်နားထောင်နေတဲ့သူဖြစ်ပါတယ်ညာ9နာရီအိတ်တာမလို့ကျမတို့အစီအစဉ်နဲ့မျက်မှီလိုက်တာလည်းဖြစ်ပါတယ်နော်စာပြန်ရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ကျွန်တော်ရဲ့ view ကိုစာရေးလာကြတဲ့သရရှင်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့နေစဉ်ကျင်လည်ရပတ်ဝန်းကျင်မှာတွေ့ကြုံနေရတဲ့လူမှုကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သရရှင်တွေရဲ့စာတွေကိုကျွန်တော်တို့အပတ်စဉ်ဖော်ပြပေးပါရရှင်ဒီကိစ္စမှာသရရှင်တစ်ယောက်ကမဲရီတနာကျော်နဲ့ view အဖွဲ့သားတွေအားလုံးဘေးရန်ကင်းကွာကိုယ်စိတ်နှဖျားကျန်းမာချမ်းသာကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်လို့အစားချီရေးလာတဲ့သရရှင်ကအကောင့်နံပါတ်လေးခြံထားပေးပါလို့ပြောရင်းနဲ့နိုင်ငံရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ချက်ကိုအခုလိုထုတ်ဖော်လာပါတယ်
။မြန်မာပြည်ဒီမိုကရေစီထွန်းကားပြန့်ပွားရေးနဲ့ Federal Democracy ပြည်ထောင်စုကြီးအမြန်ဆုံးပေါ်ပေါက်ရေးအတွက်တိုက်ပွဲဝင်နေကြတဲ့မြန်မာလူထုတော်လှန်ရေးကြီးမှာအဟန့်တားဖြစ်နေတာတခုကိုပြောချင်ပါတယ်။ပြည်သူချင်းချင်းကိုယ်လူမျိုးချင်းချင်းကိုအကြမ်းဖက်ဆက်ကဆက်ရဲ့တတ်ရှုသွေးခွဲရာခံပြီးတော့လမ်းကြောင်းမတူပဲရန်သူတွေလိုတိုက်ခိုက်နေကြရတဲ့ဗမာပြည်ခေါ်ပြူစောတီတိုင်းသားဒေသတွေခေါ်ပြည်သူစစ်ဆိုတဲ့အဖွဲ့တွေရဲ့
နေဆက်ဒီသာတန်းသာဒီသာတွေကအကြံဖက်ဆက်ကဆက်ကအကြံစူးနဲ့သွေးခွဲတိမ့်သွင်းလက်ကင်တို့ဖြစ်ဖန်တီးထားတဲ့ BGF လို့ခေါ်တဲ့နေကြာစောက်တပ်ဖွဲ့ရဲကိုပြောချင်ပါတယ်အကြံဖက်စစ်တပ်ရဲ့ကောက်ကျစ်ဆင်းလဲမှုမာယာကြော်ကွင်းထဲမှာမနေကြပါနဲ့တော့အမြင့်မှန်ရကြပါတော့ Federal Democracy ပြည်ထောင်စုကြီးအမြန်ဆုံးပေါ်ပေါက်ဖို့အတွက်ပြည်သူ့ဘက်ကိုယက်တီကြပါတော့လို့ပြောချင်ပါတယ်ပို့တိုင်းသာချင်းချင်းပြပြည်သူ့စစ် PNO ဆိုတဲ့အဖွဲ့နဲ့ပို့ပြည်သူ့တပ်မတော် PNL လို့အဖွဲ့နဲ့ဖွဲ့ကုလူမျိုးချင်းချင်းတက်ဖြတ်နေကြရတယ်ကီမာလေးကြည့်ပါအောင်ကီယန်လူမျိုးချင်းချင်းတစ်ဖွဲ့က BGF ဆိုတဲ့အကြမ်းဖက်ဆက်ကဆလက်ကင်တုံနေကြသောတပ်နဲ့ KNU ကီယန်တပ်မတော်နှစ်ဖွဲ့ကုလူမျိုးချင်းချင်းတပ်ဖြတ်နေကြရတယ်။ဗမာပြည်မှာဗမာလူမျိုးချင်းချင်းဒီအကြမ်းဖက်ဆက်ကဆရဲ့လက်ကင်တုံပြူစောတီဆိုတဲ့ပြူစစ်အဖွဲ့နဲ့လူဦးတော်လိုင်း PDF အဖွဲ့နှစ်ဖွဲ့ဗမာလူမျိုးချင်းချင်းတပ်ဖြတ်နေကြရတယ်။အာနာရှင်အကြမ်းဖက်ဆက်ကဆတပ်ကောက်ချစ်စင်လဲသွေးခွဲပြီးတော့အင်ဂျင်ချင်းအိုးမဲတုတ်ခုတ်ခိုင်းတာပြည်သူချင်းချင်းပြန်ပြီးတော့လူသက်ပွဲကျင်းပနေတာသူသာထင်ရှားနေတာမို့ပြူစောတီတို့ပြည်သူစစ်တို့ BGF တို့ကိုပြောချင်ပါတယ်အမှန်ကိုမြင်ကြပါတော့အချမ်းဖက်မြန်မာတပုံစစ်တပ်ရဲ့လက်ကင်တုပ်ဘဝအယုတ်ကိုက်စစ်ကြုံဘဝမှာမနေကြပါနဲ့တော့ပြည်သူဘက်ကအမြန်ရက်တည်ပြီးတော့ Federal Democracy ပြည်တော်စုသစ်စီကိုပြည်သူနဲ့အတူအမြန်ရှောက်လန်းကြပါတော့လို့ပြောပြရစီခင်ဗျာ
လက်နက်ကိုင်အဖွဲ့တွေအားလုံးပြည်သူ့ဘက်ကရက်တီဖို့လိုအပ်ပါတယ်ဆိုပြီးတော့ဒီတော့ရှင်သူ့ရဲ့ကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်ပြင်ဖွင့်လာတဲ့တော့ရှင်ရဲ့စာရီကိုလည်းဖော်ပြပေးချင်ပါတယ်ရှင်ရီပြည်ဘက်ကကြီးထွားနေတဲ့ရခိုင်ပြည်နယ်မှာမိသားစုကိုအဆက်အသွယ်လုပ်လို့မရလို့ပါဆိုပြီးတော့ရေးလာတဲ့တော့ရှင်ရဲ့စာကတော့
မင်္ဂလာပါ VOA 1 တော်သားများခင်ဗျာကိုစိတ်နှပြရှင်လန်းရှမ်းသာကြပါစေကျွန်တော်ကရခိုင်ပြည်နယ်ရတိတော်မြို့နေကပါအခုလက်ရှိဖြစ်ပေါ်နေတဲ့စစ်ကောင်စီနဲ့အရခတ်တပ်တော်အဲတိုက်ပွဲကာလတစ်လျှောက်လုံးမှာကျွန်တော်တို့ရခိုင်ပြည်နယ်ကိုအင်တာနက်လိုင်းတွေဖြတ်စားနပ်ရိခါတွေဖြတ်တောက်ထားတာကျွန်တော်တို့နိုင်ငံခြားရောက်နေတဲ့ရခိုင်သူရခိုင်သားအများစုဟာအိမ်ကအဖေအမေညီကိုမောင်နှမတွေတာသမီတွေနဲ့အဆက်တွေဘာမှမလုပ်ရပါဘူးစစ်ကောင်စီကအုပ်စိုးထားတဲ့ရန်ကုန်ကနေရခိုင်ပြည်နယ်ကိုပြန်လေဖွင့်ပေးစီရှင်ပါတယ်ဖုန်းလိုင်းတွေပြန်လေဖွင့်ပေးစီရှင်ပါတယ်နိုင်ငံခြားအသီးသီးကိုရောက်နေတဲ့ကျွန်တော်တို့ရခိုင်တွေမိသားစုနဲ့ဖုန်းဆက်တွေရစီရှင်တို့ပါဗျ
ရခိုင်ပြည်နယ်ကဆေးရည်ပြိပခါအခြေအနေကလည်းဆိုးရွားနေတာဖြစ်ပါတယ်နော်ဒါကြောင့်မလို့ဆက်သွယ်ရေးလိုင်းတွေလည်းပြတ်တောက်ပြီးတော့နိုင်ငံတကာကိုရောက်နေတဲ့ရခိုင်ပြည်သူပြည်သားတွေအိမ်နဲ့အဆက်အသွယ်မရဖြစ်နေလို့စိုးရိမ်ပြီးတော့ဆာရေးလာတာဖြစ်ပါတယ်သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော
်မေတ္တနာကြောပုံမှန်တင်ဆက်ပေးနေတဲ့မြမပြီမပေးစာကဏ္ဍဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကဘာတလွားကထူးခြားဆန်းပြသတင်းတွေကိုလည်းတင်ပြပါဦးမယ်ဗီဒီယိုနိုင်ငံလန်ဒန်မြို့ကရေကဲမုန်ဆိုင်တစ်ခုဟာဒီနှစ်နွေရာသီအတွက်အရသာအထူးဆန်းရေကဲမုန်တွေကိုမိတ်ဆက်လိုက်ပါတယ်။အမေရိကန်ပြည်ထောင်စု Los Angeles မြို့မှာတော့ခွေးတွေအတွက်အပန်းဖြေအနားယူလို့ရတဲ့ပုဂ္ဂလိကပိုင်အစစ်မြေကလပ်တစ်ခုဖွင့်လှစ်ထားပါတယ်။ဒီလိုကဘာတလွားကထူးခြားသတင်းတွေကိုကိုကြီးညံ့နဲ့အတူတင်ဆက်ပေးထားပါတယ်ရှင်။
ဗီဒီယိုငယ်လန်တန်မျိုးကရေခဲမုန်ဆိုင်တစ်ခုဟာအခုလာမဲ့နွေရာသီအတွက်အရသာထူးဆန်းတဲ့ရေခဲမုန်တွေနဲ့ရှာလဘက်ရေတွေကိုမိတ်ဆက်လိုက်ပါတယ်။ဗီဒီရှားဖက်ရှင်ဒီဇိုင်နာအန်ညာဟင်းမတ်ဖန်တီးခဲ့တဲ့ရေခဲမုန်ဆိုင်လုပ်ငန်းဟာမိဖို့ကြောင့်တည်းမှာသုံးတဲ့ပစ္စည်းတစ်စိတ်တွေရဲ့အရသာတွေကိုတူပါဖန်တီးထားတာဖြစ်ပြီးဒီနှစ်ကတော့သုံးနှစ်မြောက်ဖြစ်ပါတယ်။ဒီနှစ်အတွက်အရသာတွေထဲမှာတော့ပရလူတန်လွင်စီအရသာကီကိုမန်ပဲငံပြရည်နောက်ဆန်ဖတ်မြေပဲအရသာစတာတွေပါဝင်ပြီးတော့ရှာလဘက်ရည်တွေထဲမှာတော့ Sassamelt Vinegar ရှာလကာရည်နဲ့ Tropicana လေမော်ရည်အရသာတို့ဖြစ်ပါတယ်ကီကိုမန်ပဲငံပြရည်အရသာရည်ကဲမုန်ဟာမနစ်ကလူကြိုက်များလွန်တာကြောင့်ဒီနှစ်မှာလည်းထပ်မံဖန်တီးထားတာပါအစဦးပိုင်းမှာတော့ပဲငံပြရည်အရသာကိုလူတွေကမမီးရဲကြပေမဲ့လည်းမြင့်ကြည့်ပြီးတဲ့အခါမှာကြိုက်သွားကြတာများပါတယ်လို့စိုက်ဝင်တဲ့သူကပြောပါတယ်ဒီကဲမုန်ဇွန်းနဲ့တကောကိုအမေရိကန်ဒေါ်လာနဲ့ဆိုရင် $5.95 ကုန်ကြမှာဖြစ်ပြီး500မီလီပါတဲ့ဘူးတဘူးဆိုရင်တော့ဒေါ်လာ20လောက်ကျတင်မှာပါဒီဆိုင်ဝင်တော့ဇွန်လ9ရက်နေ့ကနေဩဂတ်လ18ရက်နေ့အထိဖွင့်လှစ်ထားမှာဖြစ်ပါတယ်ရှင
်အမေရိကန်ပြည်အောင်စု Los Angeles မြို့ကစန်တာမော်နီကာကမ်းခြေနားမှာခွေးတွေအတွက်အပန်းဖြေအနားယူလို့ရတဲ့public ပိုင်းအစင်းမြင့်ကလပ်တစ်ခုကိုဖွင့်လှစ်ထားပါတယ် dog ppl ဒါမှမဟုတ်ခွေးတွေအတွက် soho house လို့နာမည်ပေးထားတဲ့ဒီကလပ်ကို အသိဝင်ကြီးကတော့တစ်လအမေရိကန်ဒေါ်လာ120ကျပ်တင်မှာဖြစ်ပြီးတော့တန်ရှင်းပြီးအဆင့်မြင့်တဲ့နေရာတစ်ခုမှာအဆောင်လျှောက်တွေနဲ့လာနာနိုင်တာပါခွေးပိုင်ရှင်တွေအတွက်လည်းအနားယူအပန်းဖြေဖို့နဲ့အလုံးလုံးနိုင်တဲ့နေရာတွေသတ်မှတ်ထားပေးပြီးအင်တာနက်အစားအသောက်နဲ့လူမှုရေးပွဲတွေကိုလည်းကျင်းပနိုင်တာပါဒီကလပ်အသိဝင်ဖြစ်ဖို့အတွက်ခွေးတွေအနေနဲ့ဆံပေးပွဲတစ်ခုဖြေရမှာဖြစ်ပြီးတော့တခြားခွေးတွေလူတွေနဲ့လိုက်လျောညီထွေနေနိုင်တဲ့ခွေးတွေကိုမှအသိဝင်ဝင်ပေးတာပါဒီကလပ်ကိုပိုင်ရှင်နှုတ်ဦးနဲ့တည်ထောင်ခဲ့တာဖြစ်ပြီးတော့ Los Angeles မြို့မှာခွေးတွေအတွက်လုံခြုံတန်ရှင်းတဲ့နေရာပန်းခြံမရှိဘူးလို့ခံစားရတာကြောင့်အခုလိုကလပ်တစ်ခုကိုဖွင့်ပြသွားတာပါခင်ဗျာ
မင်းခင်ပြည်အောင်စုစီရတဲ့မြို့မှာလိင်လူလိင်ကွဲချစ်သူတွေကိုဂုဏ်ပြုတဲ့အချိန်မှန်အနေနဲ့ LGBTQIA+ စုံတွဲပေါင်း56တွဲဟာတစ္ဆာပြန်တိုက်တယ်တဲ့အခမ်းအနားတစ်ခုကျင်းပပြီးကမ္ဘာစံချိန်တင်လိုက်ပါတယ် Love for All လို့နာမည်ပေးထားတဲ့သင်္ဘောကြီးပေါ်မှာကျင်းပတဲ့ဒီခမ်းအနားကို Washington ပြည်နယ်ရဲ့ပထမဦးဆုံးဂေးအဖြစ်ပွင့်ပွင့်လင်းလင်းဝန်ခံချတဲ့တရားသူကြီး Mary Yu ကဦးစီးကျင်းပခဲ့တာပါစီရဲမျိုးကကမ္ဘာလက်ခီးသွားတွေကိုဆွဲဆောင်ဖို့ဖန်တီးထားတဲ့အဖွဲ့ Visit Sierra ကဒီပွဲကိုစီစဉ်ပေးခဲ့တာဖြစ်ပြီးတော့အနည်း90မြောက် LGBTQIA+ အတိုင်းဝိုင်းအတွက်လည်းမျိုးကဂုဏ်ပြုပေးတဲ့ပွဲဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံနယူးယောက်မြို့မန်ဟတ်တန်မြို့လယ်ကောင်မှာဒီလူမဆိုးတီးခတ်နိုင်တဲ့ရောင်စုံဆန်းနရကြီးတွေကိုခင်းကျင်းထားပါတယ် Fosun Plaza ရင်ပြင်နေရာမှာ Sing for Hope အဖွဲ့ကစီစဉ်တဲ့ပွဲအတွက်ဆန်နီယာကြီးတွေကိုခင်းကျင်းထားတာဖြစ်ပြီးတော့ကဘာကြီးကိုပိုကောင်းမွန်တဲ့နေရာဖြစ်အောင်ဖန်တီးဖို့အတွက်ဖြစ်ပါတယ်လို့ဒီအဖွဲ့ကိုပူးတွဲတည်ထောင်သူမော်နီကာယူနစ်ကပြောပါတယ်ဒီအဖွဲ့ဟာစက်တင်ဘာ17ရက်တိုက်ခိုက်မှုအပြီးဖွဲ့စည်းခဲ့တဲ့ပရာဟိတအဖွဲ့ဖြစ်ပြီးတော့လူတွေရဲ့စိတ်ဒဏ်ရာတွေကိုအမှုပညာနဲ့ကူစားဖို့ကြီးရွယ်ပါတယ်ဇွန်လ30ရက်နေ့အထိလာမယ့်သတင်းဖတ်တွေအတွင်းနယူးယောက်မြို့ရဲ့နေရာစုံမှာအခုလိုအမှုပညာရှင်မျိုးစုံကဖန်တီးထားတဲ့ဆန်နီယာတွေကိုခင်းကျင်းထားမှာဖြစ်ပြီးဤသူမဆိုတီးခတ်နိုင်ပါတယ်လူတွေအနေနဲ့လာရောက်တီးခတ်ပြီးတချင်းတွေကိုလည်းစုနိုင်တာကြောင့်ပျော်ဖို့ကောင်းပြီးစူညံနေတာပဲလို့ဒီနေရာမှာလာရောက်တီးခတ်ခဲ့တဲ့နယူးယောက်ဒေသခံလူငယ်တို့ကပြောပါတယ်နယူးယောက်မြို့ကဒေဂီတာအဖွဲ့ရင်းတံပြိုင်တီဆိုတဲ့အဖွဲ့တွေကလည်းလာရောက်ပါဝင်တီးဆိုခဲ့ကြပါတယ်ခင်ဗျာ
ကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုကြီးညိုင်းနဲ့အတူပြောပြပေးခဲ့တာပါရှင်။ဒီစီစဉ်တဲ့အတူ VOA ကထုတ်လွှင့်တဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VOA website လိပ်စာ burmese.voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နှာစင်ကြည့်ရှုလို့ရပါတယ်။ VOA ရဲ့ Radio စီစဉ်တွေကိုရုပ်သံအစီအစဉ်ဖြစ်နေလဲဖြည့်ဆွက်တင်ဆက်ပေးနေတာပါရှင်။ဇူလ18ရက်တနေ့လာနေမနက်ခင်း View Radio စီစဉ်တွေကိုမနက်9နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတလဲပြောပြပါဦးမယ်ရှင်။ AAR ခတ်တက်တော်အနေနဲ့မောင်တော်မျိုးနဲ့အနီးစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်မှာဖြစ်လို့မောင်တော်ဒေသခံတွေအနေနဲ့ဇူလ16ရက်နေ့ည9နာရီကစပြီးတော့မြို့ကနေအမြန်ဆုံးထွက်ခွာကြဖို့ AA ကသတိပေးထုတ်ပြန်ထားပါတယ်။မျိုးကထွက်ခွာတဲ့သူဘယ်သူကိုမဆိုလူသားချင်းစာနာမှုအရအကူအညီတွေပေးဖို့အရေးကြီးတယ်လို့ NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်။မောင်နှောဒေသမှာဒေသခံရခိုင်လူမျိုးတွေအပြင်ရိုဟင်ဂျာမွတ်စလင်တွေပါနေထိုင်ကြတဲ့အတွက်လူခွင့်ရေးလှုပ်ရှားသူတွေကြားမှာစိုးရိမ်မှုတွေရှိနေတာပါ။ရိုဟင်ဂျာမွတ်စလင်တွေရှိတဲ့ဘူတိတောင်မြို့သိမ်းတိုက်ပွဲကတော့မျိုးကနေကြိုတင်ထွက်ခွာဖို့အေအေဘက်ကဒီကြိုတင်အသည့်ပေးတာတွေလုပ်ခဲ့တယ်လို့မျိုးကနေရှောင်ထွက်လာတဲ့သူတွေကိုပါအကူအညီပေးခဲ့တယ်လို့အေအေတာဝန်ရှိသူတွေက VOA ကိုပြောခဲ့ပူပါတယ်ရှင်။အစာရေစာပြတ်တောက်နေတဲ့ပါလက်စတိုင်းလူမှုအတွက်လူသားချင်းစာနာမှုအကူအညီလုပ်ငန်းတွေပိုလုပ်နိုင်ဖို့ဂါဇာတောင်ပိုင်းမှာဟာမက်စစ်သွေးကြွတွေအပေါ်ဘုံကျဲတိုက်ခိုက်နေတာကို17နှစ်ကြာယာယီဆိုင်ငံ့ထားမယ်လို့အစ္စရေးကတနင်္ဂနွေနေ့ကကြေညာပါတယ်အကူအညီတွေအဓိကဆက်ရောက်ရာနေရာဖြစ်တဲ့အစ္စရေးကထိချုပ်ထားတဲ့ခရမ်ရှန်လွန်လမ်းစုံကိုဒီအကူအညီတင်ဆောင်ထားတဲ့ကားတွေဆက်ရောက်နိုင်ဖို့ဒီယာယီအချိန်ပေးထားတာဖြစ်တယ်ဆိုပြီးတော့အစ္စရေးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင် ဒီနေ့မနေ့ပိုင်းတွေရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လေမှုကနန်းလောင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Campbell ပါရှင်ဇွန်လ18ရက်ဒီတနင်္လာနေ့မနေ့ခင်း VOA ရဲ့ရေဒီယိုအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်အားလုံးပဲကျန်းမာပေးခြင်းကြပါစေကျမ Can you trade our shin?